Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်နိုဝင်ဘာ24ရက်ကြာသပတေးနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ24 25 32 51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညပဲအစီအစဉ်မှုအဖြစ်တောင်းယူတင်ဆက်ပေးပါပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမိုက်တန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညပါပါအမေရိကန်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာမဲဆွယ်စည်းဝေးကာလတွင်ပြောခဲ့တဲ့ရည်တည်ချက်တွေကိုအခုအခါမှာတော့ပြောင်းလဲပြောဆိုလာပါတယ်။တရုတ်အမေရိကန်ကုန်သွယ်ရေးကိစ္စရပ်ပေါ်ထရမ့်ရဲ့ပြောဆိုချက်တွေကိုတတိထားဆောင်ကြည့်နေတယ်လို့တရုတ်တာဝန်ရှိသူတူကပြောလိုက်ပါတယ်။အမေရိကန်နဲ့မဟာမိတ်စာချုပ်ကိုရပ်ပစ်တာအပြင်တရုတ်နဲ့ရုရှားတို့ရဲ့ဩဇာကိုအာမခံမှုဆိုရင်ငြင်းချမ်းရေးမဖြစ်နိုင်ဘူးလို့ဖိလစ်ပိုင်ကွန်မြူနတီဘုံတွေကပြောလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ကောင်းပါခင်ဗျာဒီညပဲတင်ဆက်ပေးမယ့်သတင်းတွေထဲမှာတော့ဒီမြန်မာနိုင်ငံအရှေ့မြောက်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲတွေပေါ့ဘယ်လိုတွေသုံးသပ်နေကြပါလဲ
ဦးသိန်းစိန်ဆိုရတော့ကလို့ဒီဆွနွေရေးအဖွဲ့တွေမှာတပ်မတော်ကအစိတ်အပိုင်းဖြစ်နေအင်တိုက်အားတိုက်ပါတာနဲသွားတယ်အာရော့သွား
ပို့အမျိုးသားလူမျိုးရေးအဖွဲ့နာယကခိုးကာကအခုလို့ပြောသွားတာပါတခါဒီလက်နက်ကင်ပရိပခါရီနဲ့ပတ်သက်ပြီးတော့ဒီဒေါန်ဆန်းစုကြည်ရဲ့ထုတ်ပြန်ချက်ဟာလက်တွေ့အခြေအနေနဲ့ကင်းကွာနေကြောင်းပလောင်လက်နက်ကင်အဖွဲ့ဘက်ကတုံ့ပြန်လိုက်တာ။နောက်ဒီထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာဒုက္ခသည်တွေတွေကတချို့ကိုဒီဒုတိယတုတ်အဖြစ်မြန်မာနိုင်ငံကိုပြန်ပို့နိုင်ရေးတာဝန်ရှိသူတွေကစီစဉ်နေတာဒီလိုအကြောင်းအရာတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်အီတန်စင်တို့ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
ဒီလားအစောပိုင်းမှာအမေရိကန်ယူကောက်ခံသမ္မတဖြစ်လာပြီးကလေးကဆိုရင်မဲဆွယ်ပွဲကာလအတွင်းသူပြောခဲ့တာတွေကအများပြားနဲ့ပတ်သက်လို့ဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်တွေပြောင်းလဲလာပါတယ်။ဟီလာရီကလင်တန်နဲ့ပတ်သက်ရင်အီးမေးလ်အရှုတော်ပုံကိစ္စအစုံစမ်းစစ်ဆေးမယ်လို့ပြောခဲ့တာကိုမလုပ်တော့ဘူးဆိုတဲ့သဘောမျိုးပြောလာပါတယ်။အမေရိကန်မက္ကဆီကို26တိုင်းဆောင်မယ်လို့အကြီးအကျယ်ပြောခဲ့တာကနေအခုတော့တချို့နေရာတွေမှာခြံစည်းရိုးကာမယ်လို့ပြောင်းပြောလာသလိုရတရားအတွင်းလှုပ်ဆောင်မယ်လို့ပြောထားတဲ့အထက်မှာလည်းအဲ့ဒီအစီအစဉ်ပါမလာတော့ပါဘူး။ဒီတော့တွင်ယူကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့အတွက်ပထမဆုံးအမျိုးသမီး2ဦးကိုဝန်ကြီးအဖြစ်ခန့်ဖို့ရွေးချယ်လိုက်ကြောင်းဗိုလ်ဒူးနေကကြေညာပါတယ်။တောင်ကာရိုလိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးနီကီဟဲလီကိုကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးအစိုးရထောက်ပံ့ခြင်းနဲ့ဖွင့်ထားတဲ့ဒေသပုဂ္ဂလကျောင်းတွေရေးအကျိုးဆောင်လုပ်နေတဲ့ဘက်စီဒေဗော့စ်ကိုပညာရေးဝန်ကြီးအဖြစ်အတည်ပြုရွေးချယ်လိုက်တာဖြစ်ပါတယ်။
တူရကီနိုင်ငံတောင်ပိုင်းမြို့အဒနာမှာအစိုးရအစာအုပ်တစ်ခုကိုပြစ်မှတ်ထားပြီးတော့ကားပေါင်းထောင်ဖောက်ကွဲတိုက်ခိုက်တာကြောင့်လူနေအောင်ထမင်းအသေးဆုံးပြီးတော့16ရာဒဏ်ရာရတဲ့အကြောင်းကိုအစိုးရတာဝန်ရှိသူတွေကပြောပါရယ်အဒနာမြို့နယ်အုပ်ချုပ်ရေးမှူးရုံးဝင်ပေါက်အနီးမှာကားရဲနာတဲ့နေရာမှာဒီတိုက်ခိုက်မှုဖြစ်ခဲ့တာလို့အုပ်ချုပ်ရေးမှူးမမုတ်ဒမီထရပ်စ်ကအစိုးရပိုင်အနာဒူလူသတင်းဌာနကိုပြောပါရယ်မြို့သမီးတူကတိုက်ခိုက်တာလို့ယူဆရတဲ့အကြောင်းလဲသူကပြောပေမဲ့လည်းဒါဟာအသေးခံဘုံခွဲတိုက်ခိုက်မှုလားဆိုတာတော့မပြောပါဘူးတူရကီနိုင်ငံမှာတနစ်ကြော်ကြာကာလအတွင်းမှာလူတွေတည်ကြည်ရဲ့အထိဖြစ်ခဲ့တဲ့ဘုံခွဲတိုက်ခိုက်မှုဇက်တိုက်ဆိုလိုဖြစ်လာနေတာမှာကာလနကိုင်အဖွဲ့ဒါမှမဟုတ် IS စစ်သွေးကြွတွေကလှုပ်ဆောင်တာဖြစ်ပုံရတဲ့အခုဖြစ်ရကတော့နောက်ဆုံးတစ်ခုပ
ါဆီးရီးယားနိုင်ငံမြောက်ပိုင်းမှာလှုပ်ရှားနေတဲ့တူရကီတပ်ဖွဲ့တွေကိုဆီးရီးယားဆိုရွာကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့တူရကီဆိုရွာကဆွဆွဲပြီးတဲ့နောက်ဒီကနေ့မှာတော့တူရကီ F-16 စစ်လေယာဉ်တွေကိုရေးပေါ်အသင့်ပြင်ခိုင်းတာပါတယ်အဲဒီတိုက်ခိုက်မှုကြောင့်တူရကီစစ်သား3ဦးသေဆုံးပြီး10ဦးဒဏ်ရာရပြီးတော့ဒဏ်ရာရသူတူကစိုးရင်ရပါတယ်ဆီးရီးယားလီဒါကL39 Albatross အပေါ်စားစစ်လေယာဉ်ဒဇင်းရဲ့ဗိုလ်ဒူးနေညကတိုက်ခိုက်မှုပေါ်ဆိုရင်းတဲ့အကြောင်းနောက်နိုင်ငံတန်တမန်တွေကပြောပါတယ်။ဒီဖြစ်ရဲ့အကြောင်း၅နှစ်ကြာဆီးရီးယားပြည်ပခတ်မှာအန်ဒရီကြီးလာတဲ့အခြေအနေတွေရောက်သွားစေနိုင်ပြီးဆီးရီးယားနဲ့တူရကီကြားပြင်းထန်တဲ့ထိတိုက်တွေ့မှုတွေဖြစ်လာမှာကိုစိုးရင်ကြတာပါ။အစောပိုင်းမှာတော့အာလပ်ပိုမြို့အရှေ့မြောက်ဘက် Albat မြို့နားမှာတူရကီစစ်သားတွေတည်ဆုံတဲ့ဖြစ်ရပ်ကို IS အစွန်ရောက်အဖွဲ့လက်ချဲလို့ပြောခဲ့ပါသေးတယ်။ဒါပေမဲ့လည်းဒီကနေ့ထုတ်ပြန်ချက်တစ်ခုမှာတော့ဆီးရီးယားလီဒါလက်ချက်ဖြစ်တယ်လို့တူရကီစစ်ဘက်ကပြောထားပါတယ်။တေဆုံးစစ်သားတွေရဲ့ရုပ်လောင်းတွေကိုတူရကီတောင်ဘက်နယ်စပ်ခီလီစ်မြို့ကိုတည်သွားပြီးပါပြီ
။တူရကီနိုင်ငံဥရောပသမဂ္ဂ EU အဖွဲ့ဝင်ဖြစ်ရေးဆွေးနွေးပွဲကိုယာယီရဆိုင်ထားဖို့ EU လွှတ်တော်မတ်တွေကဒီကနေ့မှတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လကမှအောင်မြင်ခဲ့တဲ့အာဏာသိမ်းမှုပေါ်မှာတူရကီဆိုရရဲ့အလွန်ကျွံတုံ့ပြန်ဆောင်ရွက်မှုကြောင့်လို့ဆိုကြပေမဲ့လည်း EU အဖွဲ့ဆိုရကတော့လိုက်နာပွဲမရှိပါဘူး။မဖြစ်မနေလိုက်နာလှုပ်ဆောင်စရာမလိုတဲ့ဒီဆုံးဖြတ်ချက်ကို EU လွှတ်တော်အမတ်တွေကထောက်ခံမဲ459မဲ၊ကန့်ကွက်မဲ39မဲနဲ့အတည်ပြုလိုက်တာပါ။စီစဉ်ညှိနှိုင်းပွဲတွေကိုရေးပွဲအဖြစ်အပြုသဘောရဆိုင်ထားဖို့ဖြစ်တယ်လို့လွှတ်တော်အမတ်တွေကသဘောထားတဲ့အခုလောရက်ကိုဥရောပကော်မရှင်နဲ့အဖွဲ့ဝင်အစိုးရတွေကလှုပ်ဆောင်ကြဖို့ဆုံးဖြတ်ချက်မှာတိုက်တွန်းထားပါတယ်။စီစဉ်ညှိနှိုင်းနေကြတာ17နှစ်ကြာလာပြီဖြစ်ပေမဲ့လည်းရှေ့မဆက်နိုင်တာကြပါပြီ။တူရကီအနေနဲ့ EU ရဲ့ဝင်ဖို့အနေအထားကိုလာမယ့်နှစ်အတော်တကြာအတွင်းမှာရောက်လိမ့်မယ်လို့ဘယ်ဘက်ကမှမျှော်လင့်မထားပါဘူး ဆွေးနွေးပွဲရဲ့ဆိုင်းထားရေးကိုဩစတြီးယားကဥဆောင်ခဲ့တာပါဂျာမနီပြင်သစ်နဲ့တခြား EU နိုင်ငံအများစုကဆက်ပြီးတော့ထိတွေ့ဆက်ဆံသွားရေးကိုအခုချိန်ထိထောက်ခံထားပြီးတော့ရွှေပြောင်းနေထိုင်သူအရေးမှာတူရကီသမ္မတရီဆပ်တေးအာဒိုဝမ်ရဲ့ပူးပေါင်းဆောင်ရွက်မှုအပေါ်တက်ရောက်မှာကိုစိုးရိမ်ကြပါတယ်ဒီဇင်ဘာ15ရက်နဲ့16ရက်ကြာရင်ဘရက်ဆဲမြို့တော်မှာပုံမှန်ထိပ်သီးစည်းဝေးကျင်းပတဲ့အခါမှာတူရကီအရေးကို EU ခေါင်းဆောင်တွေထပ်ပြီးဆွေးနွေးကြဖို့ရှိပါတယ
်ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေကြာသပတေးညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်တရုတ်အမေရိကန်နဲ့နိုင်ငံအကြားကုန်သွယ်ဆက်ဆံရေးနဲ့ပတ်သက်ပြီးရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ပြောဆိုထားတာတွေအပေါ်သတိထားစောင့်ကြည့်နေတယ်လို့ကုန်သွယ်ရေးဆိုင်ရာတရုတ်အကြီးအကဲတာဝန်ရှိသူတူကဗိုလ်ဒူးနေကဝါရှင်တန်မြို့တော်မှာပြောလိုက်ပါတယ်။တရုတ်နိုင်ငံဟာကုန်သွယ်ရေးမှာသာစီရဖို့အတွက်တရုတ်ယွမ်ငွေကိုဈေးကစားရဲဆိုပြီးမဲဆွယ်စည်းရုံးပွဲတွေအတွင်းထရမ့်ကဆွဆွဲထားတာပါ။တရုတ်ဘက်ကတော့ဒီဆွဆွဲချက်ကိုညှင်းထားပါတယ်။တရုတ်နဲ့ကုန်သွယ်တာမှာအမေရိကန်ဘက်ကလူငွေပြနေတာကိုရှော့ချဖို့တရုတ်ကုန်ပစ္စည်းတွေပေါ်ကုန်သွယ်ကုန်တွေတိုးကောက်သွားမယ်လို့လည်းရွေးကောက်ခံသမ္မတကထင်ချောက်ထားပါတယ်။တရုတ်နဲ့အမေရိကန်နှစ်နိုင်ငံစလုံးဟာကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့အဖွဲ့ဝင်တွေဖြစ်ကြတယ်လို့နိုင်ငံတကာကုန်သွယ်ရေးဆိုင်ရာတရုတ်ဒုတိယဝန်ကြီးကျန်ချန်ချန်ကပြောပါတယ်။မစ္စတာထရမ့်သမ္မတတာဝန်ဆပြီးထမ်းဆောင်တဲ့အခါ WTO စည်းကမ်းသတ်မှတ်ချက်တွေအရလိုက်နိုင်ရမယ့်စည်းကမ်းတွေကိုအမေရိကန်ကအတိအမှန်ပြုတင်ကြောင်းအသိပေးသွားမယ်လို့လည်းဆိုပါတယ်။ကမ္ဘာငွေကြေးစည်းကွက်မှာအမေရိကန်ဒေါ်လာငွေတန်ဖိုးတက်နေတဲ့ကြားမှာပဲ၈နှစ်အတွင်းပထမဆုံးအကြိမ်ဖြစ်ဒေါ်လာကိုတရုတ်ယွမ်ငွေ 6.9 ယွမ်အထိဒီကနေ့တရုတ်ကဈေးချလိုက်ပါတယ်။
ဖိလစ်ပိုင်နိုင်ငံအနေနဲ့အမေရိကန်ပြည်အောင်စုနဲ့မဟာမိတ်ဖွဲ့ထားတဲ့စာချုပ်ကိုအဆုံးသတ်ပြီးတော့တရုတ်နဲ့ရုရှားလိုတခြားနိုင်ငံတွေကထိန်းချုပ်တာကိုအံမတူဘူးဆိုရင်သမ္မတရိုဒီဂိုဒူတာတေအစိုးရနဲ့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့မဖြစ်နိုင်ဘူးလို့ဖိလစ်ပိုင်ကွန်မြူနတီသဘုံတွေကပြောပါရယ်။မနီလာမြို့တော်အရှေ့တောင်ဘက်ဆီယာရာမက်ဒရီတောင်တန်းတွေတဲကလျှို့ဝှက်နေရာတစ်ခုမှာဗိုလ်ဒူးနေကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအဲ့လိုပြောသွားတာပါ။ဩဂတ်စ်လကသမ္မတဒူတာတေကြေညာခဲ့တဲ့အပြစ်ခတ်ရစဲရေးကိုစစ်ဘက်ကအကြိမ်တရာကျော်ချိုးဖောက်ခဲ့တဲ့အထောက်အထားတွေရှိတယ်လို့ပြည်သူ့တပ်မတော်တဲ့ NPA တပ်မှုနဲ့ပြောခွင့်ရဂျေမီပတ်တလာကပြောလိုက်ပါတယ်။အဲ့ဒီအပြစ်ခတ်ချိုးဖောက်မှုတွေထဲမှာထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့စောင့်ကြည့်ထောက်လှမ်းတာတွေပါဝင်ပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံမှာမနေ့ကပြန်ကြာရင်လို့ဖို့ရှိတဲ့ရုံးဝင်းစံကတ်စူဝေးပွဲဒီမှာမပါကြဖို့သတိပေးထားတဲ့လက်ကမ်းစာရွက်တွေကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကအင်္ဂါနေ့မှာရဟယင်ဘော်ကနေကြက်ချပါတယ်။နိုင်ငံလုံးဂျုံရေးသမရသို့မဟုတ်အစိုးရကိုအနှောက်အယှက်ဖြစ်အောင်မလုပ်ကြဖို့လုံးမယ်ဆိုရင်ထောင်ဒဏ်တစ်သက်ဒါမှမဟုတ်တေဒဏ်ချမှတ်ခံရမယ်လို့သတိပေးထားတဲ့လက်ကမ်းစာရွက်တွေကိုကြက်ချတာပါ။အဲ့ဒီလက်ကမ်းစာရွက်တွေကိုတနင်္လာနေ့အင်္ဂါနေ့တွေကဂျကာတာမြို့တော်ရဲ့တချို့နေရာတွေမှာကြက်ချတာပါ။အလားရှင်မြတ်ကိုစော်ကားတယ်ဆိုပြီးဂျကာတာဥချိုရေးမှုဘာစုကီတဂျာဟာဂျာဖူနာမာကိုယာရုကဖယ်ရှားဖို့သဘောထားတင်ပါတဲ့အုပ်စုတွေဦးဆောင်ပြီးမူဆလင်တထောင်ကျော်နိုမာလာ၄ရက်နေ့ကဆန္ဒပြတောင်းဆိုပြီးတရင်ဘက်အတော်အကြမှာအခုသတိပေးချက်ထွက်လာတာပါနိုင်ငံရေးမဲဆွယ်စည်းရုံးပွဲတွေမှာသူ့ရဲ့ပြိုင်ဘက်ကကိုရန်ကျန်းစာကိုအသုံးပြုတဲ့ပေါ်အုပ်ချုပ်ရေးမှုပူနာမာကတုံ့ပြန်ပြောဆိုတဲ့အတွက်အခြေအနေတင်မာလာတာပါသူဟာဒီယာရုမှာထမ်းဆောင်တဲ့ပထမဆုံးခရစ်ယာန်ဘာသာဝင်တရုတ်လူမျိုးဖြစ်ပါတယ်အဟော့ကလူတွေတည်ကြတဲ့ပူနာမာဟာတမရဟောင်းဆူစီလိုဘန်ဘန်ယူရိုယူနိုရဲ့တားဖြစ်သူအပါအဝင်မူဆလင်ကိုယ်စားလှယ်လောင်းနှစ်ယောက်နဲ့ရှင်ပြိုင်ပြီးဖေဖော်ဝါရီလရွေးကောက်ပွဲမှာပြန်အနိုင်ရဖို့ကြိုးစားနေတာဖြစ်ပါတယ်
။မြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ချမှတ်မဲ့တန်ခတ်ရေးရမှုအသစ်တွေပေါ်မှာအမေရိကန်နဲ့တရုတ်တို့သဘောတူလိုက်ကြပြီလို့ကုလသမဂ္ဂလုံခြုံရေးကောင်စီအကြီးတန်းတန်တပန်တူကပြောပါတယ်။ဆုံးဖြတ်ချက်မူကြမ်းအသစ်ကိုမဲခွဲဆုံးဖြတ်ဖို့နောက်သတင်းပတ်အတွင်းမှာဆင်သင့်ဖြစ်နိုင်တယ်လို့အဲ့ဒီတန်တပန်ကပြောလိုက်ပါတယ်။ဒါပြင်အဲ့ဒီမူကြမ်းကိုမဲခွဲဆုံးဖြတ်ရေးတိတ်ဆိတ်မပါလာတဲ့ရုရှားအနေနဲ့ဗီဒိုအာနာသုံးပြီးပင်မချအောင်တရုတ်ကဆွဲဆောင်စည်းရုံးနိုင်ပွဲရှိတယ်လို့လည်းပြောပါရယ်။စက်တင်ဘာလ9ရက်နေ့မှာ5ချိန်မြောက်နဲ့အကြီးဆုံးနျူကလ িয়ার ဖောက်ခွဲစမ်းသပ်မှုကိုမြောက်ကိုရီးယားလုပ်ခဲ့ခြင်းကတည်းကပိုတင်းကျပ်တဲ့ဒဏ်ခတ်အရေးယူမှုတွေကိုချမှတ်ဖို့အမေရိကန်နဲ့တရုတ်တို့ကဆွေးနွေးလာကြတာပါ။မြောက်ကိုရီးယားချင်းချုပ်မှုကိုရင်ဆိုင်တဲ့နေရာမှာအမေရိကန်နဲ့တရုတ်တို့ပိုးပြီးအနီးကပ်လက်တွဲလှုပ်ဆောင်လာတယ်ဆိုတာကိုပြတဲ့အတွက်အခုဖြစ်ထွန်းမှုအသက်ဟာအရေးပါတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။2006ခုနှစ်မှာမြောက်ကိုရီးယားကပထမဆုံးအကြိမ်နျူကလ িয়ার စမ်းသပ်မှုလုပ်ခဲ့ခြင်းကတည်းကဆိုရင်အခုချမှတ်မဲ့တန်ခတ်အရေးယူမှုဟာ6ခုမြောက်ဖြစ်ပါလိမ့်မယ်။ဒီတန်ခတ်အရေးယူမှုတွေတကယ်တမ်းအလုပ်ဖြစ်ဖို့ကတရုတ်နိုင်ငံပေါ်မှာမူတည်ပါတယ်။
ဒီကနေ့ဟာအမေရိကန်ပြည်ထောင်စုမှာဂျေဇူတော်နေ့ဖြစ်ပြီးမိသားစုတွေမိတ်ဆွေတငယ်ချင်းတွေစုဝေးပြီးတော့စားတောက်ကြအလှပြစီတန်းလှည့်လည်ပွဲတွေ အမေရိကန်ဘောလုံးပွဲတွေကိုကြည့်ကြသလိုလူအများပြားအတွက်လည်းအားလိုက်ရကာလဈေးဝယ်ရသည့်စတဲ့အချိန်ဖြစ်ပါတယ်။နယူးယောက်မြို့မှာတော့နေ့စဉ်ကျင်းပနေကြကျေးဇူးတော်နေ့အလှပြကားတွေလှည့်လည်ပွဲကိုဒီကနေ့ကျင်းပဖို့ရှိပြီးတဲတွေအပြည့်တင်ထားတဲ့ truck ကားတွေမိုင်းရှာခွေးတွေအပါအဝင်ဂျုံဂျုံကြီးတိုးမြင့်ထားတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ခိုင်မာတဲ့ချင်းချောက်မှုမျိုးရထားတာမျိုးမရှိပေမဲ့လည်းမန်ဟက်တန်ရပ်ကိုဖြတ်သွားမဲ့နှစ်မိုင်ခွဲရှိတဲ့အလှပြလှည့်လည်ပွဲလမ်းကြောင်းတစ်လျှောက်ရဲဝင်းတွေရော uniform တွေပါရဲတပ်ဖွဲ့ဝင်3000ကျော်ကိုချထားမယ်လို့နယူးယောက်မြို့ရဲတပ်ဖွဲ့ကပြောပါတယ်။လှည့်လည်ပွဲကတော့အရှိပိုင်းဒေသစံတော်ချိန်မနက်9နာရီမှာစမှာပါ။ဒီပွဲကိုလူ3000နီးပါးလာကြည့်မယ်လို့ပွဲစီစဉ်သူတွေကခန့်မှန်းထားပါတယ်။နယူးယောက်ရဲတပ်ဖွဲ့အတွက်ဒီနှစ်မှာလုံခြုံရေးဆိုင်ရာနောက်ထပ်အထူးလှုပ်ဆောင်နေရတာလည်းရှိပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နေထိုင်တဲ့အထက်မြင့်အဆောက်အဦးကြီးဟာအလှပြလှည့်လည်ပွဲလမ်းကြောင်းနဲ့တဘလောက်အကွာမှာရှိနေတာကြောင့်ပါ။ဒါပေမဲ့ထရန့်နဲ့သူ့မိသားစုကတော့နယူးယောက်မှာရှိမနေပဲကီလိုမီတာ1600ကျော်ဝေးတဲ့ဖလော်ရီဒါပြည်နယ်ပမ်ဘီချ်မှာရောက်နေကြပါတယ်။ဂျပန်နိုင်ငံဒိုဂျိုမြို့တော်မှာတော့နှစ်ပေါင်း90ကျော်အတွင်းပထမဆုံးအကြိမ်ဖြစ်ဒီကနေ့မနေ့နှင်းကြပါတယ်။ပုံမှန်ထက်ပိုအေးတဲ့လေထုကြောင့်အခုလိုနှင်းကြတာပါ။ရေခဲမှတ်ထက်ပိုတဲ့ပူချိန်ကြောင့်နေရာအများစုမှာနှင်းတင်ကြမနေပဲတချို့နေရာတွေမှာတော့လမ်းတွေကားတွေပေါ်မှာနှင်းတွေတင်ကြတာရှိပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကကြီးညာပေးခဲ့တာပါ။အခုတော့ဒီမြမပြည်အရှိမြောက်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ပတ်သက်တဲ့တုံ့ပြန်မှုတွေကိုတင်ဆက်ပေးမှာပါ။တရုတ်နိုင်ငံနဲ့နေဆက်ရှမ်းပြည်နယ်အတွင်းမှာဒီသတင်းပတ်တဲ့ဖြစ်ပွားနေတဲ့တိုင်းဒါလက်နက်ကိုင်အဖွဲ့တွေရဲ့စီးနင်းတိုက်ခိုက်မှုတွေကြောင့်အစိုးရကကြိုးပမ်းနေတဲ့ငင်းကြဲရေးလုပ်ငန်းရှင်တွေအပေါ်ထိခိုက်မှာကိုစိုးရိမ်နေကြပါရတယ်။ပြည်ထောင်စုငင်းကြဲရေး27ရာစုပင်လုံညီလာခံဒုတိယအကြိမ်ကျင်းပဖို့ NLD အစိုးရကကြိုးပမ်းနေချိန်မှာပေါ်ပေါက်လာတဲ့စင်ကော်မှုတွေအပေါ်နိုင်ငံရေးတိုင်းရင်းသားအရေးသုံးသပ်သူတွေရဲ့သဘောထားအမြင်တွေကို VOA မြန်မာပိုင်းသတင်းတောက်မှတ်မိခါကပေးပို့ထားပါရခင်ဗျာ
မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားကအဓိကနေဆက်ကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့မူဆယ်105မိုင်ကုန်သွယ်ရေးဇုံအပါအဝင်နေရာတော်တော်များများကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ပူးပေါင်းတိုက်ခိုက်တာကြောင့်ငင်းငယ်ရေးအလားလာတွေမိမ့်မိန်လာပြီလို့စိုးရိမ်မှုတွေထွက်ပေါ်လာနေတာဖြစ်ပါတယ်။အရက်သားတွေအပါအဝင်လူ၁၀ဦးထက်မနည်းသေဆုံးခဲ့ပြီး30ကျော်ဒဏ်ရာရရှိခဲ့တဲ့အထိဖြစ်ခဲ့ရတဲ့ဒီစီးနင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့သူတို့အနေနဲ့အရက်သားတွေကိုပြစ်မှတ်မထားသလိုအစိုးရစစ်တပ်ကစီးရေးအဖိအားပေးမှုတွေကြောင့်တုံ့ပြန်လာခဲ့တာဖြစ်တယ်လို့အကြောင်းပြထားပါတယ်။စီးရေးနိုင်ငံရေးလေလာတုံ့သက်သူဦးမောင်မောင်စိုးကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့အခုလိုစီးနင်းတိုက်ခိုက်တဲ့အထိဖြစ်လာရတဲ့အခြေခံအကြောင်းရင်းတွေရှိနိုင်တယ်လို့ယူဆပါတယ်
။ဟာနဲ့ပတ်သက်ပြီးတော့မှန်နေမှားတယ်ပြောဖို့ကတော့နည်းနည်းခက်တယ်။လူဆိုတာရွေးချယ်စရာမရှိရင်တော့သူရှိတဲ့ဟာရွေးချယ်ရလေးရှိတယ်လို့ပဲကျွန်တော်မြင်ပါတယ
်။ရှမ်းပြည်နယ်အတွင်းကတိုက်ခိုက်မှုတွေမှာအစိုးရနဲ့အပစ်ခတ်ရစဲရေးလက်မှတ်ရေးထိုးမထားရသေးတဲ့ KIA ကချင်လွတ်မြောက်ရေးအဖွဲ့ DNLA တအောင်းပလောင်အဖွဲ့ MNDAA ကိုကန့်အဖွဲ့နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေပါဝင်နေတာကြောင့်အလုံးပါဝင်နိုင်မဲ့ငြိမ်းငြိမ်းရေးဆွေးနွေးမှုတွေဖြစ်လာနိုင်ဖို့အလားအလာတွေအပေါ်မှာစိုးရိမ်နေသူတွေရှိနေပါတယ်။တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တဦးဖြစ်တဲ့ပအုပ်လွတ်မြောက်ရေးအဖွဲ့ကနာယကခွန်ဥက္ကာကတော့အစိုးရနဲ့စစ်တပ်အနေနဲ့တိုင်းရင်းသားတွေရဲ့လိုလားချက်တွေကိုနားလည်ဖို့လိုအပ်နေတော့မယ်လို့တုံ့သက်သွားပါတယ်။
ဦးသိစိန်ဆိုရတော့ကလို့ဒီဆွနွေရေးအဖွဲ့တွေမှာတတ်မတော်ကအစိတ်အပိုင်းဖြစ်နေအင်တိုက်အားတိုက်ပါတာနဲသွားတယ်အာရော့သွားတယ်ရော့သွားတဲ့ခါကျတော့တတ်မတော်ကတိချာကောင်းစဉ်တိချာအစုအဖွဲ့ဖြစ်ပြီးတော့သူပြဿနာတချို့ကိုသူနီးသူဟာနဲ့တိချာရှင်းနေတာမျိုးတွေ့ရတယ်တွေ့ရတဲ့ခါကျတော့အစိုးရစစ်သားရေးအဖွဲ့ဝင်တွေကတတ်မတော်နဲ့သူတို့အချင်းချင်းပေါ့ညှိနှိုင်းဖို့ဆိုတဲ့နေရာမှာအာနေတာတွေတချို့ရှိတာတွေ့ရတာ
လက်နက်ကင်တိုက်ပွဲတွေပေါ်ပေါက်ခဲ့ပြီးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကတော့ပြဿနာတွေကိုလက်နက်ကင်လမ်းစဉ်နဲ့အဖြေမရှာဘဲနိုင်ငံရေးနည်းနဲ့သာအဖြေရှာဖို့အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းတနိုင်ငံလုံးပြစ်ခတ်ရစဲရေးသဘောတူညီချက်စာချုပ်ကိုလက်မှတ်ရေးထိုးရုံနဲ့ပြည်လည်မှုရနိုင်ပါမလားဆိုတာကတော့မတေချာဘူးလို့နိုင်ငံရေးအကဲခတ်သူဦးမောင်မောင်စိုးကတုံ့တက်ပါတယ်။
မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်အောင်မြင်မှုဆိုလို့ရှိရင်ဒီလက်နက်ကိုင်ပြည်ခါဝတဲမှာပါဝင်နေတဲ့အဖွဲ့အားလုံးပါဝင်ရေးဒီအခြေခံမှုဖြစ်တယ်။ဒီအခြေခံမှုကိုကျွန်တော်တို့ငြိမ်းချမ်းဖြစ်စဉ်ကိုဥဆောင်နေတဲ့သူအားလုံးရောဝိုင်းဝန်းနေတဲ့သူအားလုံးစုကိုင်မှုလိုတယ်လို့ထင်တယ်။အဲ့ဒါကိုမြန်စုကိုင်နိုင်ရင်ဒါငြိမ်းချမ်းလုပ်ငန်းစဉ်အောင်မြင်မှာပဲ။အဲ့ဒါကိုမစုကိုင်နိုင်သေးအခက်အခဲရှိနေမှာ
နေဆက်ဒေတာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးကြတဲ့ဒေတာကန်ထောင်ပေါင်းများစွာကိုယာယီလက်ခံထားတဲ့တရုတ်နိုင်ငံကတော့တိုက်ပွဲတွေအ мян ဆုံးရပ်ဆိုင်းပေးဖို့နဲ့နေကြားဒေတာတည်ငြိမ်အေဂျင့်ရဲ့အတွက်လက်နက်ကင်ပဋိပက္ခတွေမှာပါဝင်နေသူတွေအားလုံးအနေနဲ့လည်းအတက်နိုင်ဆုံးထိမ့်ထိမ့်တိမ့်တိမ့်ဆောင်ရွက်သွားကြဖို့တိုက်တွန်းထားပါတယ်ရှင်
မမိခါဖြစ်ပါတယ်အခုတခါတော့ဒီတိုင်းသားလက်နက်ကင်အဖွဲ့ဘက်ကတုံ့ပြန်မှုကိုတင်ပြပေးမှာပါရှမ်းပြည်နယ်အရှိမြောက်ဒေသမှာဖြစ်ပွားနေတဲ့လက်နက်ကင်ပရိပခါရီနဲ့ပတ်သက်ပြီးအမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဘူဌာနဥက္ကဋ္ဌဒေါက်ဆန်းစုကြည်ရဲ့ထုတ်ပြန်ချက်ဟာလက်တွေ့အခြေအနေတွေနဲ့ကင်းကွာနေကြောင်းပလောင်လက်နက်ကင်အဖွဲ့ဘက်ကတုံ့ပြန်လိုက်ပါတယ်လက်ရှိရှမ်းပြည်နယ်အရှိမြောက်ဒေသပရိပခါမှာပါဝင်နေတဲ့ပလောင်နဲ့ကချင်တပ်ဖွဲ့တွေကတော့အစိုးရရဲ့ဒီတပ်မတော်ဘက်က UNFC ခေါ်ညီညွတ်သောတိုင်းသားလူမျိုးများကောင်စီရဲ့တင်ပြချက်အတိုင်းဒီလုံးပြစ်ခတ်ရစဲရေးကိုကြီးညာနိုင်ရေးလိုလားနေတာပါဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါရခင်ဗျာ
ဟုတ်ကဲ့ဒီသတင်းကိုနေနေကစတင်ခဲ့တဲ့ရှမ်းပြည်နယ်အရှိမြောက်ဒေသကတိုက်ပွဲတွေဟာဒီကနေ့အထိဆက်လက်ဖြစ်ပွားနေပြီးဗုဒ္ဓဦးနေကတော့အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ညီချင်းရေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ကဒီပရိပခနဲ့ပတ်သက်ပြီးကြီးညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ဒီကြေညာချက်မှာမြန်မာပြည်ငြိမ်းချမ်းရေးအတွက်တခုတည်းသောလမ်းကြောင်းဟာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဖြစ်ကြောင်းငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်ရေးအတွက်တကားဖွင့်ထားပြီးတန်းတူပါဝင်ရေးအတွက်ကြိုးဆိုကြောင်းနဲ့လာမယ့် February လမှာကျင်းပမယ့်27ရာစုပင်လုံဒုတိယအစည်းအဝေးမှာပါဝင်ပြီးငြိမ်းချမ်းရေးခီးကိုအတူလျှောက်လှမ်းဖို့တိုက်တွန်းကြောင်းကိုဖော်ပြထားပါတယ်လက်ရှိရှမ်းမြောက်ဒေသပြည်ပခမှာပါဝင်နေတဲ့ PSLF DNLA ကပလောင်အဖွဲ့ရဲ့အထွေထွေအတွင်းမှုတပ်ဖုံးကျော်ကသူတို့အဖွဲ့ရဲ့အမြင်သဘောထားကိုအခုလိုပြောဆိုပါတယ
်။ဟောအခုဖြစ်နေတဲ့တိုက်ပွဲအပေါ်မှာတောင်ဆန်းစုကြည်ရဲ့ရှုမြင်သုံးသပ်မှုကစစ်သမားဖြည့်ရှင်းနိုင်ဖို့အားအရန်နည်းတယ်လို့ကျွန်တော်တို့မြင်ပါတယ်။အခုတိုက်ပွဲတွေပြင်းထန်နေတဲ့အပေါ်မှာတောင်ဆန်းစုကြည်ရှုမြင်တာဒီကဒါအစိုးရတရဲ့အနေနဲ့ဒီမြန်မာတပ်မတော်ကကျွန်တော်တို့တိုင်းနာလက်နက်ကတပ်ဖွဲ့တွေကိုဟိုယွယွချွတ်ချွတ်ဆွန်းဆွန်းတမန်အာချီမုံနေတဲ့အပေါ်မှာဒီဒါဒေါ်ဆန်းစုကြည်ကလက်ခံသဘောတူတဲ့ပုံစံမျိုးထုတ်ပြန်ထားတယ်လို့ကျွန်တော်တွေ့ရပါတယ်ကျွန်တော်တို့အနေနဲ့လည်းဖြစ်စဉ်လိုက်ချင်းနဲ့ဆိုရင်တော့ NGO လက်မှတ်ထိုးပြီးတော့27ရာစုပင်လုံးကြီးကခါကိုပဲလာပါလို့ဒီလိုရေးထားတာကဒါကလက်တွေ့မကျဘူးလို့ကျွန်တော်တို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့က NGO ကိုလည်းထိုးဖို့ကျွန်တော်အသိပ္ပိရှိတယ်ပြောတယ်မြန်မာတပ်မတော်ပေးဖို့ထိုး27ရာစုပင်လုံးကြီးလာခံကျွန်တော်တက်နိုင်တယ်ပြောတယ်လည်းမြန်မာတပ်မတော်ကပေးမတဲ့ဘူးစိတ်မဲလေးထုတ်ယုံနဲ့လာပါပြောယုံနဲ့ကျွန်တော်လက်တွေ့လာလို့မရတဲ့အခက်အခဲတွေများရှိပါတယ်
လက်ရှိဖြစ်ပွားနေတဲ့ရှမ်းပြည်နယ်အရှိမြောက်ဒေသပြည်ပခမှာကချင်ပလောင်ကိုကန့်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့တွေပူးပေါင်းပါဝင်နေပြီးတိုင်းရင်းသားမဟာမိတ်လေးဘွဲ့ရဲ့27ရက်နေ့ထုတ်ပြန်ချက်မှာအစိုးရတပ်မတော်ရဲ့စီရေးဖိအားကြောင့်အခုလိုပူးပေါင်းတိုက်ခိုက်တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်တိုင်းရင်းသားတပ်ဖွဲ့တွေကိုအစိုးရတပ်မတော်ကပြန်လည်တိုက်ခိုက်နေပြီးနေမြေဒေသတချို့မှာတိုက်ပွဲတွေဟာပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေစေရှိပါတယ်ဒီတိုက်ပွဲတွေရက်ဆိုင်မှုအတွက်တော့သူတို့ရဲ့လူလာချက်ကိုပလောင်ဖွဲ့ရဲ့အထွေထွေအတွင်းမှုတပ်ဖုံးကျော်ကအခုလိုဆက်ပြောပါတယ်
။တိုက်ပွဲတွေရက်ဖို့ဆိုရင်တော့ဒေါ်အောင်ဆန်းစုကြည်အနေနဲ့မြန်မာတပ်မတော်ကိုပြောပြီးတော့မှတပီလုံးအတိုင်းအတာအဖြစ်ခရစေရအမျက်လောက်ကိုလူတယ်။အခုထိုးနေတဲ့ထိုးစစ်တွေရက်ဖို့လူပါတယ်။အဲအဲ့ဒါဆိုရင်တော့ကျွန်တော်တို့တိုက်ပွဲတွေရက်ပြီးတော့မှနိုင်ငံတကာရှိပွဲတွေမြန်မြန်ကြောက်နိုင်မယ်ဆိုရင်တော့ဒါကတိုက်ပွဲတွေငြိမ်းသွားမှာပါ။အခုအဲ့လိုမဟုတ်ဘဲနဲ့ဒီလိုကျန်ထိုးစစ်တွေပဲဆက်တိုက်ထက်လာမယ်ဆိုရင်တော့ကျွန်တော်တို့ကလည်းအပြန်လန်ခုခိုင်တဲ့တိုက်ပွဲတွေရတော့တော်တော်ထပ်ပြီးတော့မှကြာမဲ့သဘောရှိပါတယ
်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနဥက္ကဋ္ဌဒေါန်ဆန်းစုကြည်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ကတရားဝင်သဘောထားထုတ်ပြန်တာမရှိသေးပါဘူးKIO ရဲ့ဤပညာအကြံပေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကတော့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA ရဲ့တင်ပြချက်၉ချက်ကိုအစိုးရဘက်ကလက်ခံနေဆိုရင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရဲ့သဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးနိုင်ဖို့ရှိကြောင်းသုံးသပ်ပါတယ်
။အစိုးရအနေနဲ့တပ်မတော် UNFCA ကထားတဲ့အချက်ရှိချက်သဘောတူရဆိုလို့ရှိရင် NCA ထိုးဖို့ဖြစ်နိုင်တယ်ဆိုတာလေတတိုင်းဒီလုံဆိုင်ထိုးဖို့အတွက်ကြောတဲ့အချိန်မှာ UNFC ကောင်းဆောင်ဗိုလ်ချုပ်ကြီးဘန္နာပြောတယ်အဲ့ဒါအစိုးရဘက်ကလည်းကြေညာလိုက် UNFC အနေနဲ့လည်းကြေညာမယ် Nationwide အဆင့်ကိုအားလုံးဝိုင်းပြီးတော့ကြေညာလိုက်ရအောင်အဲ့ဒါပြောပြီးဒီစာနဲ့လည်းပို့ပြီးဒီတော့အဲ့ဒီကိုချက်ကိုအစိုးရသဘောတူလက်ခံတယ်ဆိုလို့ရှိရင်အားလုံးကအေးစေးဖြစ်တော့မယ်လို့
UNFC ရဲ့တင်ပြချက်၉ချက်မှာတနိုင်ငံလုံးအပြည့်ခတ်ရက်စဲရေးကိုအစိုးရနဲ့တက်မတော်ဘက်ကကြီးညာဖို့အချက်တစ်ချက်လည်းတောင်းဆိုထားတာဖြစ်ပါတယ်။ UNFC ရဲ့နိုင်ငံရေးဆွေးနွေးရေးအဖွဲ့ DPN ဟာ အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင် Peace Commission နဲ့တွဲဆုံဆွေးနွေးနေရမှာအချက်အချို့ကိုသဘောတူညီချက်ရထားပြီးဖြစ်ပါတယ်။ဒီလအကုံပိုင်းမှာထပ်မံတွဲဆုံဆွေးနွေးဖို့ကိုလည်းနောက်ဆုံးအကြိမ်ဆွေးနွေးပွဲမှာသဘောတူထားပါတယ်။ဒီကနေ့မှာတော့ရှမ်းပြည်နယ်အရှေ့မြောက်ဒေသကမွန်ဂိုနန်ခန့်မန်တုံနဲ့ကုတ်ခိုင်ဒေသတွေမှာနှစ်ဖက်တပ်တွေကြားတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေပြီးမနက်ပိုင်းကတရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အချက်အချာကြားတဲ့မူဆယ်၁၅မိုင်မှာလဲတနအီကျော်ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ
်။အရှိမောင်ဒေသကစစ်ပွဲတွေပေါ်သဘောထားအမြင်တွေတုံ့ပြန်မှုတွေကိုတင်ပြပေးသွားတာပါခင်ဗျာ။အခုတခါတော့ဒီထိုင်းနိုင်ငံဘက်ကိုရွှေ့ပြောင်းနေထိုင်သူစစ်ပီးဒုက္ခသည်တွေအကြောင်းဆက်လက်တင်ပြပေးပါမယ်။ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာဒုက္ခသည်တွေကတချို့ဟာဒုတိယတုတ်ဖြစ်နေရက်ကိုပြန်နိုင်ဖို့နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့အစိုးရအဖွဲ့အစည်းမဟုတ်တဲ့ NGOs တွေပူးပေါင်းစီစဉ်နေကြပါတယ်။ဒါပေမဲ့လည်းကိုယ်သဘောဆန္ဒနဲ့နေရက်ပြန်တဲ့အစီအစဉ်ရဲ့ပထမတုတ်မှာလိုက်ပါသွားသူတွေကြားအခက်အခဲတွေကြုံရတဲ့သတင်းတွေကြောင့်မြန်မာဒုက္ခသည်တွေနေရက်ပြန်ရေးလဲတွန့်ဆုတ်နေကြပါတယ်။အပြည့်အစုံကိုတော့ထိုင်းအခြေစောက် VOE သတင်းတောက်မအေးမာကတင်ပြပေးထားပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်မှာရှိတဲ့နိုဘိုဒုက္ခသည်စခန်းကဒုက္ခသည်65ဦးကိုအော်တိုဘာလ25ရက်နေ့ကနေရရင်ကိုပြန်ပို့ခဲ့ပြီးတဲ့နောက်မိမိဆန္ဒနဲ့နေရရင်ပြန်ခြင်းသူနောက်ထပ်လူ100လောက်ကိုလည်းဒုတိယတုတ်အနေနဲ့နေရရင်ကိုပြန်ပို့ပေးဖို့အတွက်နှစ်ဖက်အစိုးရတွေကစီစဉ်နေကြတာပါဒီထဲကစည်ရင်ပေးထားတဲ့ဒုက္ခသည်တဦးကတော့နေရရင်ကိုပြန်ခြင်းပေမဲ့ပထမတုတ်ကဒုက္ခသည်တွေအဆင်ပြေတာကိုသိမတွေ့ရသေးတဲ့အတွက်ပြန်ဖို့မဖြစ်နိုင်သေးဘူးလို့ဆိုပါတယ
်ကိုဘကလူတွေအဆင်မပြေဘူးလို့ကြားရတဲ့ကောင်မသွားကျင်တာပေါ့မပြေနိုင်ဘူးဒီမှာနေ့စီလအများနဲ့ဖြစ်သွားတာမျိုးကိုဘကပြန်ရောက်တဲ့ခါမှာပြန်လဲထူထောင်ရေးတို့ကဘလို့မှရိုးရိုးကံလို့အဆင်ပြေမဲ့ပုံစံမျိုးသိမမြင်တော့ဘူးဒါလို့ဆိုတော့ဟိုဘကအစိုးရအနေနဲ့လည်းကျွန်တော်တို့ခေါ်တာမဟုတ်ဘူးဒီ pilot project ဆိုတဲ့ဟာကသူစီမံချက်နဲ့သူသွားတဲ့လမ်းကြောင်းကိုယ်ကသူကပြန်လာဖို့ခေါ်တယ်ဆိုလို့ရှိရင်ကျွန်တော်တို့အဲ့မှာတာဝန်ယူမှုတာဝန်ခံမှုတွေနေရမယ်လေ
မေလစခန်းကဒုက္ခသည်တဦးကလည်းနေရရင်ပြန်ဖို့အတွက်ပထမအတုပ်ကလေးကစီရင်ပေးသွင်းထားပေမဲ့အခုတည်းကတော့ပြန်ဖို့အတွက်မရေရာသေးဘူးလို့ဆိုပါတယ်မေလစခန်းမှာလည်း UNHCR ကဌာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနကိုဖွင့်လှစ်ထားခဲ့ပေမဲ့စီရင်ပေးသွင်းတဲ့သူနှဲပါနေသေးတယ်လို့လည်းပြောဆိုသွားပါတယ
်ဟိုဘက်ကပြန်တဲ့လူတွေနဲ့ဆက်သွယ်တော့ရတယ်လေရအဲ့ရအခြေအနေကိုကြည့်ပြီးတော့မှကျွန်တော်တို့ပြန်မယ်လို့ဆိုပြီးတော့ကျွန်တော်ဆုံးဖြတ်ထားတာသူလည်းအခြေအနေမကောင်းသေးဘူးဆိုတော့ကျွန်တော်တို့ကမှကြတော့ဆုံးဖြတ်ရချတာနည်းနည်းခက်နေ
ပထမဦးဆုံးအတုံးအနေနဲ့နေရရင်ကိုပြန်သွားကြတဲ့သူတွေထဲကဒုက္ခသည်18ဦးကတော့ရန်ကုန်ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချတာရေးဝန်ကြီးဌာနကစီစဉ်ပေးထားတဲ့ဂိုဒေါင်တစ်ခုမှနေထိုင်ရပြီးစားတော့ဖို့အတွက်တနေ့ကိုကြက်ငွေ3000ပေးထားကြောင်းနဲ့နေထိုင်ဖို့အိမ်ကိစ္စအပါအဝင်ကလေးတွေပညာရေးအတွက်စီစဉ်ပေးမှုတွေမရှိတာကြောင့်အခက်အခဲတွေဖြစ်နေရတယ်ဆိုပြီးနေရရင်ကိုပြန်ခဲ့တဲ့ဒုက္ခသည်တဦးဖြစ်တဲ့ဒေါခင်ဆန်းကြီးကပြောပါတယ
်အခုကဒီမှာနေတော့ဘယ်ကြောက်ခံမလဲကိုယ်မအတီတီကမဖြစ်ဘူးလေဘယ်ကြောက်မှအဲ့လိုမရဘူးဒါပေမဲ့စိတ်မူရအောင်တရားကိုယ်နဲ့ဆက်မှာပဲသူ့အမျိုးတွေကတော့ခလေးဒီတိုင်းမကားနဲ့ငါတို့ခေါ်သွားမှကြောက်ရမယ်ဆိုပြီးတော့ဒီမှာလိုင်းမျိုးနဲ့မှပြတ်တယ်နဲ့အတဲ့ခါကျတော့အဲ့မရဘူးအညာရေးဝန်ကြီးဌာနညင်ကြားလာမရှိဘူးအဲ့လိုပြောလိုက်တယ်အရှင်သိရဘာမှမဖြစ်ဘူးလားဘွားနေတာဒီနေ့လည်း6လလောက်ကြည့်ရကျမတို့ပြေးတာလေဒီဖုန်းကြီးကိုကျမတို့ကန်လေးကိုလာပြောအဲ့ဒီမင်းငယ်ကြီးရာဌာနကညင်ကြားရမှုဥဖိန်ဝင်ကိုရရတယ်လေလောက်ရကပါတယ်လေခေတွေအုပ်ချုပ်ရေးပါတယ်လေ
ရန်ကုန်ပြန်ရောက်နေတဲ့ဒုက္ခသည်တွေကိုတော့တရားဝင်မဟုတ်တဲ့နှုတ်စကားတွေနဲ့68သိန်းတန်းတန်ဖိုးနဲ့အင်အားတွေကိုအကျွေးယူစနစ်နဲ့ဝယ်ယူလို့ရတယ်ဆိုပြီးသူတို့ကိုအကူအညီပေးနေတဲ့ဝန်ထမ်းတွေကပြောဆိုနေပေမဲ့ဒုက္ခသည်တွေကတော့ပထမအရင်အနေနဲ့ချက်ချင်းသွင်းရမယ့်ကြက်ငွေ330ဆိုတဲ့ငွေကြေးကိုမတက်နိုင်ကြသလိုဒီကိစ္စနဲ့ပတ်သက်လို့တရားဝင်အရာတိကျတဲ့ဆွေးနွေးမှုတွေမရှိသေးဘူးလို့ဆိုပါတယ်ဒုက္ခသည်တွေနေရရင်ကိုပြန်နိုင်ရေးအတွက်အိုးအိမ်နေရာခြားထားရေးကိစ္စတွေကိုစီစဉ်ပေးဖို့တိကျကောင်းမွန်တဲ့အစီအစဉ်တွေအာမခံရှိတဲ့အလုပ်ကိုင်အခွင့်အလမ်းတွေဖန်တီးပေးနိုင်ရေးပါဝင်လုံခြုံရေးနဲ့နေထိုင်ရေးကိစ္စတွေကိုအစီအစဉ်တကျရေးဆွဲဖို့အတွက်ဒုက္ခသည်တွေဘက်ကတော့တောင်းဆိုခဲ့ကြပြီးအများစုကတော့ဒီလိုအခြေအနေတွေမဖြစ်လာသေးတဲ့အတွက်နေရရင်ကိုပြန်ဖို့အတွက်တွန်းဆုတ်နေကြဆဲဖြစ်ပါတယ်။အော်တိုဘာလတုန်းကပထမအတုပ်အနေနဲ့ဒုက္ခသည်တွေကိုပြန်ဖို့တဲ့အခါမှာပြည်ရင်ဒုက္ခသည်ကော်မတီကိုလည်းတိုင်ပင်ဆွေးနွေးညှိနှိုင်းတာတွေမရှိတဲ့အတွက်ဒုက္ခသည်ကော်မတီဘက်ကတော့ဒီကိစ္စကိုဘာမှသိရှိထားတာမရှိဘူးလို့ဆိုပါတယ်။ထမအောင်ဆုံးအတုပ်တုံးကတော့နေရရင်ပြန်ဖို့အတွက်စရင်ပေးထားသူဒုက္ခသည်60ကျော်ရှိပေမဲ့တကယ်တမ်းပြန်တဲ့အခါမှာ65ဦးပဲပြန်ရတာပါအထူးသဖြင့်10စုနှစ်3ခုလောက်ထိနှစ်ရှည်နေထိုင်နေကြရတဲ့ဒုက္ခသည်တွေအနေနဲ့အိုးအိမ်တွေစွန့်ခွာခဲ့ရတာကြောင့်နေရက်ကိုပြန်တဲ့အခါမှာနေထိုင်စရာကိုစီစဉ်ပေးဖို့အတွက်လိုလားနေကြပါတယ် ဒုက္ခသည်စခန်းကိုကိုရှိပြီးဒုက္ခသည်တသိန်းခွဲကျော်ခိုးလုံနေထိုင်နေကြပါတယ်အခုလိုပဲဒုက္ခသည်တွေအနေနဲ့နေရရင်ကိုမိမိဆန္ဒလျောက်ပြန်နိုင်ဖို့အတွက်
ထာနေပြန်သွားနိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားတာဖြစ်ပြီးဒုက္ခသည်တွေဘက်ကစည်ရင်းပေးသွင်းနိုင်တယ်လို့လဲဆိုပါတယ်ဒါပေမဲ့လည်းဒုက္ခသည်အများစုကတော့သူတို့ဘဝအတွက်ခိုင်လုံတဲ့အာမခံချက်ရှိတဲ့အစီအစဉ်တွေမရှိပဲနေရရင်ကိုပြန်နိုင်ဖို့အတွက်ကအခက်အခဲတွေရှိနေတယ်လို့လဲဒုက္ခသည်တွေဘက်ကပြောဆိုခဲ့ပါတယ်ရှင်မိမတင်ပြသွားတာပါခင်ဗျာဒီကနေ့အတွက်မြန်မာနိုင်ငံ မှာလွန်ခဲ့တဲ့သမရရွေးကောက်ပွဲနဲ့ပတ်သက်ပြီးငင်းပွားစရာအကြောင်းအရာတွေပြောဆိုဆွေးနွေးလာနိုင်ပါတယ်အထူးသဖြင့်လူနည်းစုဝင်တွေအတွင်းနိုင်ငံရေးအရာကွဲလွဲမှုတွေရှိနေတဲ့အပေါ်လူတော်များများကအံ့အားသင့်နေကြပါတယ်ဗဂျီးနီးယားပြည်နယ်ကစပိန်ဘာသာစကားပြောလက်တင်နယ်ဘွားအသေးစားစီးပွားရေးလုပ်ငန်းရှင်တချို့နဲ့သူတို့ရဲ့အလုပ်သမားတွေကြားသဘောထားကွဲနေတာမျိုးကိုတွေ့နေရပြီးအလားတူပုံစံမျိုးနိုင်ငံတော်ကမှလည်းတွေ့နေရပါတယ်။အဲလီဇာဘက်ရှက်ဖ်နက်ဖ်ရဲ့သတင်းပေးပို့ချက်ကိုကိုရဲနိုင်ကပြောပြပေးမှာပါခင်ဗျာ
။ဂျန်နီယာရီရဲ့စာအသစ်ရဲ့အမျိုးသားနဲ့အတူဗဂျီးနီးယားပြည်နယ်မှာဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီလေးတစ်ခုဖွင့်ထားပါတယ်။သူကဒေါ်နယ်ထရမ့်ကိုအဓိကအချက်တစ်ချက်ကြောင့်မဲပေးခဲ့တယ်လို့ပြောပါတယ်
။ He's a very very smartbusinessman
သူဟာတိတ်တော်တဲ့စီးပွားရေးသမားတယောက်ပါစီးပွားရေးပေါ်သူ့ရဲ့ချင်းကပ်ပုံကြောင့်ကျမသူ့ကိုမဲပေးခဲ့တာဖြစ်ပါတယ
်သူ့ရဲ့မျိုးသားနယ်ဆန်ကလည်းဒေါ်နယ်ထရမ့်ကိုထောက်ခံသူဖြစ်ပြီးတော့ထရမ့်ရဲ့အစိုးရရဲ့မူဝါဒတွေကစီးပွားရေးအတွက်ကောင်းမယ်လို့သူကယုံကြည်နေပါတယ
် and instead of being taxed a lot we can offer benefits
အခုနေအများကြီးပေးမဲ့စားကျွန်တော်တို့အနေနဲ့လူတွေအကျိုးခံစားခွင့်ရအောင်ပေးနိုင်ပါတယ်သူတို့ရဲ့ကျန်းမာရေးစောင့်ရှောက်မှုအာမခံအတွက်ပေးနိုင်တယ်ပြတော့ပင်စင်ယူတဲ့အခါတုံးမှုအတွက်စုငွေတွေရအောင်လုပ်နိုင်ပါတယ်
။ဒါပေမဲ့သူတို့ရဲ့အလုပ်သမားတွေကတော့အဲ့လိုမဟုတ်ကြပါဘူး။ရွေးကောက်ပွဲမဲဆိုဆူယင်းကာလတစ်လျှောက်လူနည်းစုတွေနဲ့ပတ်သက်ပြီး Mr. Trump ရဲ့အငင်းပွားစရာပြောဆိုချက်တွေကြောင့်သူတို့ဟာပြစ်မှတ်ထားခံရတယ်လို့ခံစားရကြောင်း Anna Portillo ကပြောပါတယ
်။ I do not like the way he identified towards Hispanic people. I am Hispanic.
Hispanic လို့ခေါ်တဲ့စပိန်ဘာသာစကားပြောလက်တင်နယ်ဝါတွေနဲ့ပတ်သက်ပြီးသူပြောတဲ့ပုံစံကိုကျွန်မမကြိုက်ပါဘူး။ကျမက Hispanic ဖြစ်တဲ့အတွက်သူကျမကိုပြောနေတယ်လို့ကျမကတော့မှတ်တယ်
။ဒါကိုသူ့ရဲ့လှုပ်ဖော်ကိုင်မတ်တူဦးဖြစ်တဲ့ Cassandra Aparicio ကလည်းထောက်ခံပါတယ
်။ I felt that was very wrong about trying to deport everyone families Mexicans being rude.
မက္ကစကိုနယ်ဝါရီအားလုံးမိသားစုတွေအားလုံးကိုပြန်ပို့ဖို့ကြိုးစားတာရရင်ဆိုင်ဆိုင်ဆက်ဆံတာတွေကအရင်မှားတယ်လို့ကျမထင်ပါတယ်။ပြီးတော့ဒတိုင်းကာဖို့ကြိုးစားတာလည်းလက်ခံလို့ကိုမရဘူး။
Quality service company တွေမှာဘသူကိုထောက်ခံတယ်လဲဆိုတာကွဲနေတာကိုအထင်ရှားတွေ့နေရပြီးတော့ American ကလက်တင်နယ်ဘွားတွေအကုန်လုံးကတယောက်တည်းကိုမဲပေးခဲ့ကြတာမဟုတ်ဘူးလို့ပြူးသူတွေဌာနက Jan Manuel Crockett ကပြောပါတယ
် Historically the Latino electorate has been very diverse
စမိုင်းကြောင်းအရကိုကလက်တင်နယ်ဘွားတွေရဲ့မဲကအရန်ကိုကွဲပါတယ်ဥပမာပြောရရင်ကျွန်တော်တို့စစ်တမ်းအရအကြမ်းမြင့်အဖြစ်မဲပေးနိုင်တဲ့လက်တင်နယ်ဘွား၄ယောက်မှာတယောက်က Republican ကိုထောက်ခံသူဖြစ်ရင်ဖြစ်မဖြစ်ရင် Republican Party ဘက်ကိုရင်းသူတွေဖြစ်ကြပါတယ
်။လက်တင်နယ်ပွားမဲပေးသူတွေအားလုံးအနေနဲ့သင်္ကန်းသာယူရမှာကဘလို့အခြေအနေမျိုးနဲ့ပဲကြုံကြုံရှေ့ကိုခီးဆက်ဖို့ပဲဖြစ်တယ်လို့ Quality Service Company ဝန်ထမ်း Gabby Rodriguez ကတော့ပြောပါတယ
်။ Even if you don't get the president that you want, be active in the community. Go out.
ကိုဖြစ်စေခြင်းတဲ့သူသမရမဖြစ်လာပြီမဲ့လေ။လူမှုအဖွဲ့အစည်းတွင်မှာတက်တက်ကြွကြွလှုပ်ရှားဖို့ဆန္ဒပြစရာရှိရင်ပြ၊မဲပေးစရာရှိရင်ပေး။ဒီလိုတွေလှုပ်ချင်းအဖြစ်ကိုယ့်ရဲ့လူမှုအတိုင်းဝိုင်းပေါ်မှာလည်းအကျိုးတရားမှုတွေရှိလာမှာပါ
။သူ့အနေနဲ့ရွေးကောက်ပွဲရလဒ်ပေါ်မှာစိတ်ပြတ်ပြီမဲ့မျောလင်းချက်တော့အပြည့်ဆက်ပြီးရှိနေသေးတယ်လို့ Gabriel Rodriguez ကပြောသွားပါတယ်ခင်ဗျာ။
ကိုရနိုင်တင်ပြပေးသွားတာပါခင်ဗျာတော်တော်ရှင်များခင်ဗျာကျွန်တော်တို့ဒီမြန်မာပိုင်းအစီအစဉ်ကနေထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာဒီတိုက်ရိုက်အတန်လွှင့်ချက်တွေကို VOA Internet စာမျက်နှာမှာလည်းဖတ်ရှုလို့နားဆင်လို့ရတယ်လို့ VOA Facebook စာမျက်နှာမှာလည်းတိုက်ရိုက်နားဆင်လို့ရပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာခရဗီယိုအမေရိကန်တန်ခါးနေ့နိုဝင်ဘာ24ရက်ကြာသပတေးနေ့ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါခင်ဗျာအခုဒုတိယပိုင်းအစည်းအဝေးမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပ
ါကိုလှူရှာခြင်းဟာစေဝါတစ်ခုပါပဲလို့ပြောထားတယ်ပေါ့ဒါပေမဲ့လည်းတချို့သောအားကစားလုပ်ရင်းနဲ့အမောဆူတာတွေတော့တိတ်မကြသေးခင်ရဆိုရှင်
ယောဂအခမ်းရှိထားသူတွေအားကစားပြင်းပြင်းထန်ထန်လုပ်မိလို့သေဆုံးမှုအပါအဝင်ကျန်းမာရေးထိခိုက်မှုတွေရှိနေတယ်လို့မြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးပြောသွားတာပါဒီအကြောင်းအပြည့်အစုံကိုကျန်းမာရေးအစီအစဉ်မှာနားဆင်ရပါမယ်အဲ့ဒီနောက်မှာတော့ဥအောင်ခင်ရဲ့ဒီမြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလည်းတင်ပြပေးသွားမှာပါအခုအရင်ဆုံးတော့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့အားကစားလုပ်ရမှာယောဂံအခမ်းရှိထားသူတွေသတိပြုသင့်တဲ့အကြောင်းတွေတင်ပြထားပါတယ်မြန်မာနိုင်ငံမှာယောဂအခမ်းရှိထားသူတွေအားကစားပြင်းပြင်းထန်ထန်လုပ်မိလို့သေဆုံးမှုအပါအဝင်ကျန်းမာရေးထိခိုက်မှုတွေရှိနေတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြသတိပေးနေပါတယ်ဘလို့ယောဂရှိထားသူတွေမှာအားကစားပြင်းပြင်းထန်ထန်နဲ့လုံးဝမလုပ်သင့်ပါလဲသေဆုံးမှုအထိမဖြစ်ရအောင်ဘလို့တွက်ချက်ပြီးတော့အားကစားလုပ်သင့်ပါလဲကျန်းမာရေးမထိခိုက်အောင်လဲဘာတွေသတိပြုလောက်ဆောင်သင့်ပါလဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ပေးထားပါတယ်ခင်ဗျာ
โอเคดรมิ้วครับจ๊ะมายีด้วยที่อากาศลุเตะสุดาก้าวเลยสุบิเมะตะชุดหลุยมารอเสียไอ้ที่จ๊ะมายีพยายามตะคู่ชี้ท้าปีดาဖြစ်တဲ့အတွက်อากาศอลวนชวนตั้วลุมิလို့ရှင်ဒီအသက်အနေဦးတော့ထိခိုက်နိုင်စိုးရိမ်ရနိုင်တဲ့အနေအထားတွေရှိတာကြောင့်ဘလုံလူတွေမှာဒီอากาศကိုတတိထားပြီးလုတင်နေဆိုတာကိုဒီတစ်ပတ်မှာကျွန်တော်ဆွနေအောင်ဆရာကြီ
းပုံမှန်အဖြစ်တော့အခုကမ္ဘာ့ကျန်းမာရေးဖွယ်ရ exercise is medicine ပေါ့เนาะအဲဒီကုလုရှာခြင်းဟာစေဝါတစ်ခုပါပဲလို့ပြောထားတယ်ပေါ့ဒါပေမဲ့လည်းအချို့သောအားကစားလုပ်ရင်းနဲ့မောဆူတာတွေတော့တိတ်မကြသေးခင်ရဆိုရှင်ဒီ treadmill လို့ခေါ်တဲ့ဒီအချိန်မှာဆော့တဲ့လေ့ကျင့်ခန်းတစ်ခုကိုလုပ်ရင်းနဲ့ကျွန်တော်တို့နာမည်ကျော်အလှမလေးတောက်လေးအသက်ဆုံးရှုံးသွားတာတွေ့ရတယ်အဲ့တော့ဟိုတော့ကလည်းအလိုလိုအားကစားလုပ်ရင်းနဲ့ပြေဆုံးသွားတဲ့လူများတွေရှိတယ်ပေါ့နော်အဲ့တော့အချို့သောရှည်ရင်းစဲအနေထားပေါ့လူတောက်ရဲ့ကိုယ်ခန္ဓာမှာသူကခံနိုင်ရင်ရှိတာပေါ့ဗျာဟိုမှာနှလုံးရောဂါရှိနေတဲ့လူတွေရှင်ဘအောင်နေတဲ့လူတွေဒါမျိုးလူတွေကိုရှင်ဆော့မယ်အားကစားလုပ်မယ်ဆိုရှင်ပြင်းထန်တဲ့လေ့ကျင့်ခန်းနဲ့မလို့ဖို့ပေါ့နော် vigorous exercise ကိုခေါ်တာပေါ့ဗျာအဲ့ဒါဆိုအစ်မချွေးထွက်လာအောင်လို့ religion ကမျိုးကသို့သောလူတွေမှာကျွန်တော်မလို့ရတာတမ်းမဆာလာရှိပါတယ
်ဟုတ်ကဲ့ဆရာဒီဘလူမျိုးဒီဈာမကြီးပြဿနာရှိထားတဲ့လူတွေမှာဒီအားကစားလုပ်တာကိုသတိထားပြီးတော့လုပ်တယ်လဲဆရာ
ဥပမာပြောရရင်တော့ဒီလုံးတဲ့နှစ်ရက်ထင်းကနေပြီးတော့နှလုံးမှာလူကျော်ပစ်ထားတဲ့လက္ခဏာရှိတယ်လို့ကျွန်တော်ကဘာအားကစားမှလက်ရှိမလုပ်ခိုင်းဘူးပေါ့နော်ဒီနေ့လေးရက်ဆောင်ပြီးတော့မှပြန်လုပ်ရမှာမျိုးရှိတယ်ဒီလိုပဲစီချိုသွေးချိုသမားစီချိုကို140တက်နေပြီဆိုပါတော့သူတို့ကတော့အပြင်းထန်အားကစားလုပ်ငန်းကိုလုပ်ခိုင်းလို့မရဘူးဒီလိုပဲသူ့ရဲ့သွေးချိုတရားအောက်မှာရောက်နေပြီဆိုရင်ပြင်းထန်တဲ့ဒီအားကစားလုပ်လို့မရဘူးသွေးတို့ရောဂါသမားမှလည်းဒီလိုပဲအပေါ်သွေး180အောက်သွေး100ပေါ့နော်အဲ့လိုရှိနေတဲ့လူတွေကိုကျွန်တော်ပြင်းထန်တဲ့အခြေအနေလို့မရဘူးအဲ့တော့အခုခေတ်ကအားကစားကိုပြင်ပမှလုပ်ကြတဲ့အခါ indoor ခေါ်တာပေါ့နော်ဒီ gym ဆိုတဲ့ကမ်းမလေးတွေပေါ်လာတယ်ပေါ့အဲ့ဒီမှာဒီအားကစားအထောက်အကူပစ္စည်းတွေအချင်းကလောက်ကြတာအဲ့ဒီမှာအဓိကအများဆုံးမရှိမဖြစ်ကတော့ treadmill လို့ခေါ်တဲ့ဆက်ဝိုင်းလိုလေပတ်နေတဲ့ဒီပတ်ကြီးပုံကတက်ပြေးရတာပေါ့ဗျာပြေးတဲ့ခါကျတော့လူရာတို့နှလုံးရောဂါတို့မှမရှိဘူးအဲ့ဒီပြေးရအောင်ဆိုတာနှလုံးရဲ့ခုန်နှုန်းကိုတော့မတိုင်းထားဘူးပေါ့
ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီယောဂါရှိတဲ့သူတွေအနေနဲ့ပေါ့နော်အားကစားလုပ်တဲ့ခါမှာဒီအတိအကျဘယ်လိုတွက်ချက်ပြီးတော့ကာဝယ်နိုင်တဲ့အနေအထားတွေရှိလဲဆရာကြီ
းနာဘောဆိုရဆိုတာလို့ပေါ့နော်ဒီပုံမှန်အားဖြင့် formula တစ်ခုရှိပါတယ်အဲ့ဒါက220တည်းရနေခုရဲ့အသက်ကိုနှုတ်လိုက်ပါတဲ့ဟိုမှာကျွန်တော်အသက်က50ဆိုပါလို့250တော်လို့ရှင်190ရမှာပေါ့နော်အဲ့190ရခိုင်နှုန်းကျွန်တော်တို့ပြန်ဖွဲ့လိုက်မယ်ကျွန်တော်တရားနဲ့169ဆိုတာရတယ်အဲ့ဒါအသက်50လူတယောက်ရဲ့အများဆုံးလုပ်နေတဲ့အားကစားလေ့ကျင့်မှုကနှလုံးခုန်နှုန်း110 ကိုယ်တည်းမပူပါနဲ့လို့တည်ပြီးထားတာပေါ့အသက်20သမားဆိုအဲ့ဒီအမီတိုင်းကျွန်တော်က220ရာ20လောက်နဲ့200 280ခန့်ကွက်ကြည့်လိုက်မယ်ဆိုလို့ရှိရင်နှလုံးခုန်လုံး140ဆိုတော့ဒီအသက်20ခလေးတယောက်ဟာသူအားကစားလေးချင်တယ်နှလုံးခုန်လုံး140ဖြစ်နေပြီလို့ကျွန်တော်ကယူရမယ်ပေါ့နော်အဲ့တော့ကျွန်တော်နှလုံးခုန်လုံးတိုင်းတဲ့ဆက်ကလေးတွေလက်ကောက်ပေါ်မှာတူးတာတွေးတူးတာအဲ့လိုလေးကျွန်တော်တိုင်းရတယ်တချို့လဲလက်ပဏာကြီးလိုဟာမျိုးလေးပတ်ထားတယ်နှလုံးခုန်လုံးဘယ်လောက်လဲလို့အဲ့တော့ဒါရီယာ warning sign တွေပေါ့နော်အသက်ပေါ်မှာမူတည်ပြီးတော့ဒီနှလုံးခုန်လုံးများလာပြီဆိုလို့ရှိရင်ကျွန်တော်ခဏတော့လာရမယ်တောက်လျှောက်လုံနေရင်တော့ကျွန်တော်ဒါအမောဆုနိုင်တယ
်ဟုတ်ကဲ့ဆရာအဲ့ဒါအပြင်ပေါ့နော်နောက်ထပ်ရောဒီယောဂရှိချာပြီးတဲ့သူတွေမှာအားကစားလုပ်တာနဲ့ပတ်သက်ပြီးတော့ဘာတွေကိုထပ်ပြီးသတိထားသင့်လ
ဲ။အားကစားမလုပ်ရမယ့်လူတွေကိုကျွန်တော်ကသတ်မှတ်ထားတာရှိတယ်။ဥပမာပန်းနာကျင်ချက်ပေါ့နော်။ပန်းနာကျင်ချက်ဆီးတွေတိုက်လို့မရဘူး။တော်တော်များများပန်းနာကျင်ချက်ဆနေတဲ့အချိန်မှာသူ့ကြောင့်အားကစားမလုပ်ခံရဘူး။နောက်ကဖျားနာနေတဲ့အချိန်မှာအားကစားမလုပ်ပါနဲ့။အနာယူပါ။နောက်တစ်ခုကကင်ဆာယောဂနဲ့ဆေးကုနေရတဲ့လူတွေအားကစားကိုတတ်နိုင်တယ်လို့ကျွန်တော်ကသူက gym ဆော့တာကိုကျွန်တော်တားတာပေါ့နော်။ဒူးတာတဲ့လူ၊ခါယူကျိုးထားတဲ့လူဒီလိုလိုကျွန်တော်ကပြည့်ရလိချင်တာနေ7ပြည့်ရလိချင်တာလို့မရတော့ဘူးပေါ့နော်တချို့ကြတော့လည်းကိုယ်ထားလိုက်လို့ရှိရင်မူးထက်တဲ့လူကြီးပေါ့မူးထက်တဲ့လူကိုကျွန်တော်အားကစားလို့ရင်ရန်ခဲသွားမှာဆိုရတာပေါ့နော်အထူးသဖြင့်ဒါမလို့လူကျင်ဆော့တာလည်းမဆော့ပါနဲ့ဒါဆိုဒီပြည့်နေတဲ့ကမ္ဘာပေါ်မှာတက်ပြီးတော့ပြီးရတယ်ဆိုတာ7ကိုတနာယူ7မိုင်တော့စီးနေတဲ့အပေါ်ကနေဒီလိုမျိုးမတော်တဆသူကရန်လေလို့ပြုတ်ကျသွားခဲ့ရှိတော့သူ့အတွက်တော့အယူကျတာကြီးချစ်ခက်တန်ရရရှိခဲ့တယ်အမေရိကန်မှာတစ်နှစ်အတွင်းမှာအဲ့လိုမျိုးကျင်ဆော့လို့ညာတက်ပြီးတော့ထိခိုက်ကြံရတဲ့လူအောင်၄သိန်း၆သိန်းရှိတဲ့လူအောင်ကျွန်တော်မဆဘူးတဲ့အဲအဲ့ဒီထဲက30လောက်ကတည်သွားခဲ့ဘူးတဲ့လို့ပြောရဲဟိုနာမည်ကြီးရဆိုတော့လက်ဝေးပေါင်းစင်ထိုးတဲ့မက်ကယ်ဆိုင်ရဲ့သမီးလေးကအဲ့လိုပဲထရက်မေးပေါ်မှာတက်ပြီးတော့ဆော့ရင်းနဲ့သူကြာပြီးတော့တည်သွားတယ်ပေါ့နော်အဲ့တော့ကျွန်တော်တို့အခုဂျင်းနေအများကြီးပေါ်လာတယ်ဂျင်းနေနေရာမှာအဆောင်လျှောက်တွေထားပေးရမှာပေါ့နော်အဲ့လိုမျိုးလူတို့စတက်တဲ့ခါမှာကျွန်တော်လက်ကင်ကိုကင်မှာပြန်ဆင်းရတဲ့လက်ကင်ကိုကင်မှာဂျင်းဆော့နေတဲ့ဒီထရက်မေးပေါ်ပြီးနေဆိုတယ်လီဖုန်းမပြောပါနဲ့ TV မကြည့်ပါနဲ့ပြီးတော့ဒီလိုမိုးလုံးလေလုံးခန်းထဲမှာဆက်မေးပြေးတဲ့လေချင်ကဟာတဲ့အပြင်ကရေမတိုးဘူးလေပို့ပြီးမောတတ်တယ်လို့ဆိုတော့ပြောတယ်အဲကြောင့်ဒီလိုဂျင်းနဲ့ဆော့လို့ရှိရင်ကပြင်မှာဆော့တဲ့လောက်တော့နည်းနည်းလျှော့ပြီးဆော့ပါလို့အများကြီးပြောရတာပေါ့ခုနတော့တို့ပေါ့အယိုးငကိုလေးကပွားနေလူတွေတက်ပြီးတော့ဆော့နေမယ်ဆိုလို့ရှိရင်ကတော့ဆက်လဲသွားရယူးယူးပါပေါ့
ဟုတ်ကဲ့ဆရာဒီကျမကြီးပြဿနာရှိချတဲ့သူတွေအနေနဲ့ဒီလေချင်ကပြင်းပြင်းထန်ထန်မလုပ်သင့်တဲ့အတွက်ဘလူမျိုးလက်ချင်ခံမျိုးကိုလုပ်တင်လဲဆရာကြီ
း။တာမန်လက်ချင်ခံလေးတို့လုပ်လို့ရပါတယ်။ဒီတော့ဂျင်းမှာဆော့တဲ့လက်ချင်ခံမျိုးပဲနဲ့ကိုယ်လက်လှုပ်ရှားရုံပေါ့။အီရိုဘစ်လေးအက်ဆာဆိုင်းလေးတွေပေါ့နော်။ဒီတော့စပရင်ဆွဲတဲ့လက်ချင်ခံမျိုးတွေပက်လက်အိပ်ပြီးတော့ခြေထောက်လှုပ်ရှားတဲ့လက်ချင်ခံမျိုးတွေ။နောက်ကကဝင်းရအပေါက်ပြီးတော့တရောင်နဲ့လှုပ်ရှားတာ။ကိုယ်လက်ကိုဘက်ခါကိုလိမ့်တစ်ဖက်တစ်ဖက်လိမ့်ဒါမှဒါမျိုးကခါနာတဲ့လူတွေကိုဖြည်းဖြည်းချင်းလုပ်ရတာမျိုးရှိကြပါပေါ့နော်။အဲဒါကြောင့်ဒီလိုမျိုးကိုစိတ်ပါတာမန်တစ်ခုရှိပြီလို့ဆိုရင်တော့အားကစားမလုပ်ခင်ဆရာဝန်ကအရင်တိုင်ပေးမှုလို့လာပါပေါ့။ပြန်လာလို့ရတဲ့စီပြီးတော့ဆိုတော့ဒီကောက်ဖြစ်နေတဲ့လူနာကိုအသေးအတန်တော့လမ်းလျှောက်ခိုင်းရင်တော့သူ့ပဲပို့ဆိုးသွားနိုင်တယ်။သူ့ဒီရောက်မှသူ့ဒီမှာသူတို့ပြောတဲ့လူကြီးကောင်းတွေဖြစ်နေတဲ့လူတွေအသေးအတန်လမ်းလျှောက်ခိုင်းပြီးတယ်လို့ဆိုရင်လို့မရဘူး။ဒါမို့လူနာကျတော့တွေးလေခိုးလေဟာမျိုးတွေရေးကူးလေဟာမျိုးတွေပက်လက်လေးချလုပ်ရတဲ့လေ့ကျင့်ခန်းလေးတွေလေးသေးသေးလေးတွေကျွန်တော်မှားတာလေးတွေအကောင်းဆုံးကတော့ယောဂလေ့ကျင့်ခန်းပေါ့ဗျာ။ထူးခွေးမယ်ခဏလေးအသက်ရှူလေ့ကျင့်ခန်းလုပ်မယ်။နောက်ကအေရိုဘစ်လေ့ကျင့်ခန်းလေးတွေကွင်းပြင်မှာလုပ်တယ်ဒါကကျွန်တော်အန္တရာယ်ကင်းဆုံးပေါ့နော်။အဲ့ဒါတော့မှကိုယ့်ရဲ့လိုအပ်တဲ့နှလုံးခုန်လုံးနဲ့ကြော့အောင်လို့ကျွန်တော်မဆော့ပါနဲ့။ဒါကြောင့်လေ့ကျင့်ခန်းလုပ်တော့မယ်ဆိုရင်ဆရာဝန်အတိုင်းပဲမှာအထူးသဖြင့်ကျင်းမှာဆော့မယ်ဆိုလို့ရင်ငါအရင်တော့ကျင်းပတ်အောင်ဘူးသလားပေါ့နော်နှလုံးယောဂါရှိဘူးသလားဆရာဝန်ကကိုယ့်နှလုံးယောဂါကိုပြောထားရင်တန်နေဆုံးကျင်းမှာဆော့မဆော့ပါနဲ့
။ဟုတ်ကဲ့ဒီပုံမှန်လမ်းလျှောက်တာကိုဆရာကြီ
းပုံမှန်လမ်းလျှောက်တာကလူတိုင်းလျှောက်နေပါတယ်။အဲ့ဒါကမှကိုယ်နှလုံးသွေးကြောပိတ်ထားတဲ့လူမျိုးဆိုရင်တော့လမ်းလျှောက်တဲ့လေ့ကျင့်ခန်းတော့မှတဖြည်းဖြည်းတဖြည်းဖြည်းတိုးသွားတယ်ပထမနေ့မှာ10မိနစ်ရှောင်မယ်နောက်နေ့မှာ15မိနစ်ရှောင်မယ်ပြီးတော့ခရီးဝေးကိုလည်းခပ်ခပ်ပြီးပြင်းပြင်းတူရနောက်တစ်ခုကသွေးပူလေးကျန်ကန်းပေါ့ပထမ5မိနစ်10မိနစ်ကျမှာသွေးပူလေးကျန်ကန်းလည်းလုပ်ပါပြီးတော့မှလည်းဒီတစ်ဆင့်တစ်ဆင့်တက်သွားမှာပေါ့နော
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကျမရေးစီစဉ်ကိုနားဆင်ခဲ့ရတာပါအခုတော့မြမရေး30ချက်စီစဉ်ကိုဆက်လက်တင်ဆက်ပေးပါမယ်ဥသိန်းစိန်ဆိုရလက်ထက်မှာတရုတ်ကုမ္ပဏီအုပ်စုကိုလုတ်ခွင့်ပေးလိုက်တဲ့ကြောက်ဖြူအထူးစည်းဝါးရေးဇုံကိုစတင်ခေါင်းတည်ဖော်နေပြီဖြစ်ပါတယ်။အနည်း20ကြောကြာမှပြီးစီးမဲ့စီမံကိန်းအကြောင်းဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါရခင်ဗျာ
။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မှာအထူးစည်းဝါးရေးဇုံတည်ဆောက်ဖို့လုတ်ခွင့်တင်တာလျှောက်ထားတဲ့ကုမ္ပဏီ10ခုကျော်ရှိတဲ့အနေနဲ့တရုတ်အစိုးရပိုင်းCITIC City China International Trust and Investment Corporation ကိုလုတ်ခွင့်ပေးလိုက်တယ်လို့ဒီနေ့စံပိုင်းမှာဦးသိန်းစိန်အစိုးရကကြေညာပါတယ်။ ကော်မတီအများအပြားပြန်ဆိုင်ပြောက်ကြတာမှုလုတ်ခွင့်တင်တာပေးဖို့ကြံ့ကြာနေတယ်လို့လူတရင်ရေးကြတာတွေရှိပါတယ်။စစ်အစိုးရညီုံချုပ်ကဏ္ဍဤမှာနားလည်မှုစာချုပ်လွှာလက်မှတ်ထိုးခဲ့တဲ့တရုတ်စီမံကိန်းကိုဦးသိန်းစိအစိုးရညီုံချုပ်ကဏ္ဍ2015နှစ်ကုန်မှာအတည်ပြုလိုက်တာဖြစ်ပါတယ်။တကယ်တော့ကြောက်ဖြူအထူးစီးပွားရေးဇုံအကောင့်တွေဖော်ဖို့အမျိုးသားစီမံကိန်းဝန်ကြီးဌာနက City Corporation ကိုအစကတည်းကကန်ထရိုက်ပေးခဲ့တာလို့ရွှေ Gas Movement အခွဲက2017 September မှာထုတ်ဝေတဲ့ Sold Out ဆိုတဲ့စာရမ်းမှာဖော်ပြပါတယ်။ဒီအတိုင်းဆိုရင်တော့စီအစိုးရကလက်သိထိုးပေးခဲ့တဲ့စီမံကိန်းကို9နှစ်ကြာတဲ့အခါမှာလွှတ်တော်ကအတည်ပြုတဲ့သဘောဖြစ်နေပါတယ်။တရုတ်နဲ့ပတ်သက်တဲ့လုပ်ငန်းကြီးတွေများသလောက်ပွင့်လင်းမြင်သာမှုမှလည်းအနည်းဆုံးဖြစ်တာကြောင့်ကံကွယ်ဆန္ဒပြမှုတွေကိုရင်ဆိုင်နေရပါတယ်။
ရခိုင်ပြည်နယ်ရန်ပြဲကျွန်းရဲ့ကမ်းလွန်ပင်လယ်ကသဘာဝတံငွေကိုပိုက်လိုင်းသွယ်ပြီးတရုတ်ပြည်ကိုပို့ပေးနေပါတယ်။အရှေ့လက်ပိုင်းဒေသကသင်းပေါ်နဲ့တည်ယူလာတဲ့ရေနံစိမ်းကိုကြောက်ဖြူမြို့နယ်မရေကျွန်းမှာတူလောင်ပြီးတရုတ်ပြည်ကိုပိုက်လိုင်းကနေပို့ဆောင်နေပါတယ်။ဓာတ်ငွေနဲ့ရေနံစိမ်းပိုက်လိုင်းစီမံကိန်းအကောင့်ထယ်ဖို့မှုကြောင့်မရေကျွန်းဒေသခံတွေရဲ့လူနေမှုဘဝဟာနှစ်ဆလောက်နှိမ့်ချသွားကြောင်းသိရပါတယ်။လယ်မဲ့ရာမဲ့အလုပ်လက်မဲ့တွေများပြားလာလို့တရုတ်စီမံကိန်းကိုကန့်ကွက်ဆန္ဒပြကြပါれ။အခုတခါကြောက်ဖြူမျိုးနယ်မှာစမှုဆုံးရေနဲ့စစ်ကန်းနဲ့အစစ်မြင့်အင်ယာတီစောက်ဖို့မြေဧက4290တတ်မှတ်ထားပါれ။ကြောက်ဖြူမျိုးနယ်နဲ့ယူနန်ပြည်နယ်ကိုကားလမ်းနဲ့ရထားလမ်းဖောက်လို့ဖို့လဲတရုတ်ကရည်ရွယ်ပါれ
။မဒေးကျွန်းကရေနံတန်းငွေလုပ်ငန်းနဲ့ကြောက်ဖြူအထူးစီးပွားရေးဇုံဟာတရုတ်ရဲ့အကြီးဆုံးစီမံကိန်းတွေဖြစ်တာမို့ကံကွယ်ဆန္ဒပြမှုမရှိဘဲချောချောမောမောဖြစ်ဖို့တရုတ်ကအထူးအာရုံစိုက်နေပါတယ်။ဒီနေရာမှာတရုတ်သားအမဟုံးလျန်ဟာအထူးတာဝန်ယူတည်ပုံရပါတယ်။မလကကျင်းပတဲ့တရုတ်နှစ်သက်ကူးမှာမီဒီယာသမားတွေကညစာစာပွဲနဲ့အက်ခံပါတယ်။တရုတ်မြန်မာလူထုအခြေခံဆက်ဆံရေးကောင်းမွန်မှုမြန်မာမီဒီယာတွေအရေးကြီးတဲ့အခန်းကပါဝင်ကြောင်းပြောသွားပါတယ်။အထူးစီးပွားရေးဇုံစီမံကိန်းကိုလွှတ်တော်ကအတိမပြုမီ2015အစောပိုင်းကတည်းကစစ်တရုတ်ကုမ္ပဏီအုပ်စုကကြောက်ဖြူမြို့နယ်ကျေးလက်ဖွံ့ဖြိုးရေးရန်ပုံငွေကိုကျပ်သိန်း 15,000 နဲ့မှတ်တည်ပါတယ်။ကျေးရွာ50ခုအတိုးတက်တာစွာငွေထုတ်ချေးတဲ့အစီအစဉ်ဖြစ်ပါတယ်
။ကြောက်ဖြူဒေသဖွံ့ဖြိုးတိုးတက်ရေးဟာတရုတ်မြန်မာပူးပေါင်းဆောင်ရွက်ရေးမှာအလွန်အရေးကြီးတယ်လို့တရုတ်သံမတ်ဟိုလျန်ကဆိုပါတယ်။ရခိုင်ပြည်နယ်မှာဆေးကန်း90နဲ့ကျောင်း90တည်ဆောက်ဖို့လေတရုတ်ကရည်ရွယ်ပါတယ်။ကြောက်ဖြူအထူးစီးပွားရေးဇုံကို၃ပိုင်းခွဲအကောင့်ထဲပေါ်မှာဖြစ်ပြီး2038မှာအားလုံးပြီးစီးမယ်လို့မျှော်လင့်တာမို့22နှစ်စီမံကိန်းဖြစ်ပါတယ်။ပြီးစီးတဲ့အခါမှာဒေါ်လာတန်း3,000ကျော်ဘူးနှစ်စဉ်ထုတ်လုပ်ပြီးလူပေါင်းတသိန်းလောက်ပလုတ်ပေးနိုင်လိမ့်မယ်လို့ဆိုပါတယ်။မြန်မာပြည်မှာတရုတ်စီမံကိန်း100ကျော်ရှိတဲ့အနေနဲ့ကြောက်ဖြူအထူးစီးပွားရေးဇုံဟာအကြီးဆုံးဖြစ်ပါတယ်။မြန်မာပြည်မှာရွေးကောက်ပွဲ၄ကြိမ်ကျင်းပပြီးအစိုးရ၄ကြိမ်ပြောင်းလဲပြီးမှပြီးစီးမယ်တရုတ်ရဲ့မဟာဗျူဟာစီမံကိန်းဖြစ်ပါတယ
်။ချောက်ဖြူစက်မှုဇုံမှာစားသုံးကုန်အထည်အလေးဆောက်လုပ်ရေးပစ္စည်းပို့ဆောင်ရေးနဲ့ထောက်ပံ့ရေးပစ္စည်းစတာတွေကိုအလုတ္တမအင်အားနဲ့ထုတ်လုပ်ဖို့ရည်ရွယ်ပါတယ်။ကုန်ပစ္စည်းတန်ချိန်၈သန်းနဲ့ကုန်တစ်တာ၅သန်းကင်တွင်နိုင်မဲ့ရင်းနှီးစိတ်ကန်းကိုတည်ဆောက်မယ်လို့ဆိုပါတယ်။ဒေသခံတွေကန့်ကွက်ဆန္ဒပြကြပြီးမြဲတရုတ်ကုမ္ပဏီတွေကတော့စိတ်အားထက်သန်နေကြပါလေ။မူဆယ်နဲ့တရုတ်နေစားအကြားမှာမြန်မာတရုတ်ဗဟုစီးပွားရေးဇုံတည်ဆောက်နေတာ2018မှာပြီးစီးမယ်လို့ခန့်မှန်းတာမို့တရုတ်မြန်မာကုန်သွယ်မှုဟာတိုးချဲ့ဖို့တာရှိပါတယ်။ဒါပေမဲ့ဒေသခံတွေရဲ့တရုတ်စံကြီးစိတ်ဓာတ်ကြောင့်ကြောက်ဖြူအထူးစီးပွားရေးဇုံအကောင့်ထဲပေါ်ရေးမှာနှောင့်နှေးကြံ့ကြာနိုင်တာတွေအများကြီးရှိတယ်လို့သုံးသပ်ကြပါတယ်။လူမျိုးရေးဘာသာရေးပဋိပက္ခမြေယာသိမ့်ပိုင်မှုလူမှုစီးပွားရေးချက်တက်မှုစတဲ့ပြဿနာတွေကိုမဖြေရှင်းနိုင်ရင်တရုတ်မျှော်လင့်တယ်လို့ဖြစ်လာဘူးခေရင်တယ်လို့မြင်ကြပါတယ်။မရေကျွန်းကရေနံတန်းငွေစီမံကိန်းပြီးတဲ့အခါမှာဒေသခံတွေဘဝအခြေအနေပုံမူဆိုးဝါးလာတာကိုသိရှိထားကြပါတယ်။ဒါပေမဲ့ကြောက်ဖြူဟာတရုတ်ရဲ့တစ်ချက်ကုန်တစ်ချက်ပြတ်ဗျူဟာဖြစ်ပါတယ်။ယူနန်ဖွံ့ဖြိုးရေးနဲ့အိန္ဒိယသမုဒ္ဒရာစောင့်ကြည့်ရေးမှာကြောက်ဖြူဟာအလွန်အရေးကြီးနေပါတယ်ခင်ဗျာ။
မြန်မာရေး30ချက်အစီအစဉ်ကိုဥအောင်ခင်နဲ့အတူကိုကျော်ကျော်သိန်းတို့ကတင်ပြပေးထားတာပါခင်ဗျာ။အခုတော့တိုင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးရမယ်။ BNI ဝိုင်းတော်သားတွေကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။အပ က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းမူဆေခရိုင်အတွင်းမှာမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတွေထိုးစစ်ဆင်တိုက်ခတ်လို့ဒေသခံထောင်ချီနေရက်ကနေစွန့်ခွာနေကြရပါတယ်တရုတ်နိုင်ငံပီကင်းအစိုးရအမိန့်ကြောင့်တရုတ်နယ်စပ်မှာရှိတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ဆက်ဆက်ရေးရုံတစ်ခုပိတ်လိုက်ရပါတယ
်ကျမကနူပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတိုင်းဒေသနဲ့ကင်တက်လေးခုပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာရှမ်းပြည်မြောက်ပိုင်းမူဆက်ခရိုင်အတွင်းမှာရှိတဲ့အစိုးရတပ်မတော်တပ်စခန်းတွေနဲ့ရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်ပြီးထိုးစစ်ဆင်နေတဲ့ကာလအတွင်းပြည်သူတွေအနေနဲ့ခရီးသွားလာခြင်းမပြုဖို့ထုတ်ပြန်လိုက်ပါတယ်တိုက်ပွဲကိုနိုဝင်ဘာလ20ရက်နေ့ကစတင်ပြီးလူထုတွေအနေနဲ့ခရီးမသွားသေးဘူးကိုတော့နိုဝင်ဘာလ21ရက်နေ့ကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကနေထုတ်ပြန်လိုက်တာပါကချင်လွတ်လပ်ရေးတပ်မတော် KIA ကိုကန့်လနက်ကင်တပ်အမိယ MNDAA တအောင်းပလောင်တပ်အမိယ TNLA နဲ့ရခိုင်တပ်မတော် AA တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဟာမူဆယ်မြို့နယ်ကိုခိုင်မြို့နယ်ပန်ဆိုင်မုံကိုစရတဲ့ဒေသအတွင်းမှာရှိတဲ့တပ်မတော်အခြေချတပ်စခန်းတွေရဲစခန်းတွေအပြင်မူဆယ်105မိုင်ကုံသွေးရဲစုံကိုလည်းတိုက်ခိုက်ပါတယ်ဒါအပြင်လာရှိုးမူဆဲပြည်တော်စုလမ်းမပေါ်ရှိတိန်နီမြို့နတ်မတူတဒါနတ်ဘော်တဒါနဲ့ဆွန်လုံတဒါတွေကိုလည်းဘုံခွဲတိုက်ခိုက်ပါတယ်လူထုကိုပြစ်မှတ်ထားပြီးတိုက်ခိုက်နေတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ကိုမြန်မာအစိုးရတပ်မတော်အနေနဲ့ခြေမုံတိုက်ခိုက်သွားမယ်လို့ဆိုပါတယ
်ခိုင်ပြည်နယ်ကထွက်တဲ့တဘာဝတရံစာဒတွေကိုရခိုင်မျိုးတပ်တွေခွဲဝေခံစားခွင့်ရဖို့နဲ့မြေယာခွဲဝေပိုင်ဆိုင်ခွင့်ရရှိရတဲ့လူထုတရာကျော်ကခရီးရှည်လမ်းလျှောက်ပြီးတောင်းဆိုလိုက်ပါတယ်နိုဝင်ဘာလ21ရက်နေ့ကဒီအစီအစဉ်ကိုစတင်လိုက်တာပါခုနှစ်ရက်ခန့်ကြာမြင့်တဲ့ခရီးရှည်ကြီးတဲ့ဆန္ဒဖော်ထုတ်ပွဲကိုစစ်တွေမြေဝင်ကဘာလန်းကနေရန်ကွယ်စစ်တွေကားလန်းအတိုင်းမိုင်ပေါင်း300ကျော်ကွာဝေးတဲ့ကြောက်ဖြူမြို့အထိကြီးတဲ့ကြမှာဖြစ်ပါတယ
်ချင်းအရက်ဖက်လူမှုအဖွဲ့အစည်းများကွန်ရက်ချင်း Civil Society Network CCSN ကကိုယ်စားလှယ်18ဦးတို့ဟာအိန္ဒိယနိုင်ငံအရှေ့မြောက်ဘက်ဒေသချင်းမျိုးနွယ်စုများနေထိုင်တဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကိုတွားရောက်လေ့လာခဲ့ပါတယ်။နိုဝင်ဘာလ15ရက်နေ့ကနေ18ရက်နေ့အထိတွားရောက်လေ့လာခဲ့ကြပါတယ်။ဒီခရီးစဉ်မှာမီဇိုရန်ပြည်နယ်နဲ့အုပ်ချုပ်ရေးစနစ်ပညာရေးလူမှုရေးမြို့ပြကျေးလက်ဒေသစီမံအုပ်ချုပ်ပုံစနစ်နဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုလေ့လာသုတေသနပြုခဲ့ကြတယ်လို့ချင်းကိုယ်စားလှယ်တွေကပြောပါတယ်။
တရုတ်ဆိုရအမင်းကြောင့်တရုတ်နိုင်ငံယူနန်ပြည်နယ်တိုင်ခုံးကိုပိုင်အုပ်ချုပ်ခွင့်ရဒေတာမန်ဟိုင်းကျေးရွာမှာရှိတဲ့ကချင်လူလတ်ရေးတပ်မတော် KIA ဆက်ဆံရေးယုံပိတ်ထားလိုက်ရပါတယ်။နိုဝင်ဘာလ19ရက်နေ့မှာနနာရီအတွင်း KIA ဆက်ဆံရေးယုံပိတ်ထားဖို့တရုတ်ဆိုရကညွန်ကြားလို့ပိတ်လိုက်ရတာဖြစ်တယ်လို့ KIA အရာရှိကပြောပါတယ်။အချိန်မပြည့်ခင်တရုတ်ရဲတွေဘက်ကရုတ်တရက်ရောက်ရှိလာလို့လူလွတ်ဒိန်းဆောင်ခဲ့ရတယ်လို့ KIA ရဲ့မုံကိုဒေတာတပ်မဟာ6အရာရှိကပြောပါတယ်။
မွန်ပါတီတွေပေါင်းစည်းဖို့ကိစ္စနဲ့ပတ်သက်ပြီးမွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကတော့မွန်ပါတီတွေအကြားဘုံသဘောတူညီမှုနဲ့ဆောင်ရွက်သွားမယ်လို့နိုဝင်ဘာလ19ရက်နေ့ကထုတ်ပြန်ကြေညာလိုက်ပါတယ်ပါတီပေါင်းစည်းရေးဟာတပါတီတည်းရဲ့သဘောတူညီချက်နဲ့လုပ်လို့မရကြောင်းအားလုံးသဘောတူညီမှုနဲ့တဆင့်ချင်းလှုပ်ဆောင်သွားမယ်လို့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ2ဥက္ကဋ္ဌနဲ့နိုင်ချမ်းတွက်ကပြောပါတယ်မွန်လူမျိုးတွေကိုကိုစားပြုတဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီမွန်အမျိုးသားပါတီနဲ့အမျိုးသမီးပါတီမွန်ဆိုပြီးပါတီ3ခုကနေမွန်လူမျိုးများကိုကိုစားပြုတဲ့မွန်ပါတီတစ်ခုတည်းသာရှိရမယ်ဆိုပြီးနှစ်ပါတီပေါင်းစည်းရေးညှိနှိုင်းရေးအဖွဲ့နဲ့2015ရွေးကောက်ပွဲမတိုင်ခင်ကတည်းကကြိုးပမ်းလာခဲ့ကြပေမဲ့ပေါင်းစည်းရေးကိုယနေ့အထိအကောင့်အထည်မဖော်နိုင်သေးပဲဖြစ်နေပါတယ
်ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်အတွင်း KNU ထင်းချုံနယ်မြေမှာဖြစ်တဲ့ဝင်းရော်ဒေတာခိုခေါင်ကြေးရမူလာတန်းကျောင်းမှာတိုင်းမူလာမှာအကြောင်းပြုပြီးလုံခြုံရေးယူနေတဲ့အစိုးရတပ်မတော်ခြေလင်တပ်ရင်းအမတ်ခရယတုံးတစ်တပ်သားတွေကစာတင်ကျောင်းမှာလွင့်ထူထားတဲ့ကရင်အလံနဲ့စာတင်ကျောင်းဆိုင်းပုတ်တွေဖြုတ်ချမှုတွေပြုလုပ်ခဲ့ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့ကအလံတွေကိုဖြုတ်ချတာဖြစ်ပြီးအခုလိုဖြုတ်ယူတာဟာလည်းမြည်တူတူတယောက်ကိုများအကြောင်းကြားတာမရှိတဲ့အပြင်အစိုးရတပ်မတော်တွာလာလှုပ်ရှားမှုတွေလည်းပုံမများပြားလာနေတယ်လို့ဒေတာခန်တွေကပြောပါတယ်။ကရင်မြို့တန်းစီယုံ KNU အနေနဲ့အပြစ်ခတ်ရက်စေးရေးစာချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်မှာ ကရင်နဲ့နိုင်ငံအစိုးရတို့တွဲဖက်တင်ကြားမှုပြုလုပ်နေတဲ့စာတင်ကြောင်းတိုင်းဟာနှစ်ဖက်အလံတော်တွေကိုပူးတွဲလင့်ထူထားလေးရှိပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဒုတိယကြိမ်မုံပြည်နယ်လွတ်တော်စတင်ခဲ့တဲ့2016ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ကနေနိုဝင်ဘာလပထမအပတ်ထိ6လတက်တန်းအတွင်းမှာပြည်သူလူထုကနေတိုင်ကြားလာတဲ့တိုင်စာပေါင်း900ကျော်ရှိပါတယ်လူထုတွေကဘာလို့အဓိကတောင်းဆိုနေကြပါသလဲမုံပြည်နယ်အစိုးရအနေနဲ့ဘာတွေဖြေရှင်းမှုပေးခဲ့ပြီးပြီလဲဆိုတာကိုမင်းရင်စနိုင်းကနေစူးစီးထားပြီးတော့နမ်ဟ ோம் ကနေတင်ဆက်ထားပါတယ်
တိုင်ကြားစာတွေကိုဖြည့်ရှင်းဆောင်ရွက်တဲ့နေရာမှာပြည်내အဆင့်တက်ဆိုင်ရာပုဂ္ဂိုလ်တွေရဲ့ပူးပေါင်းဆောင်ရွက်ပေးမှုအားနည်းနေတာကြောင့်အချိန်ကျန်ကြာမှုရှိနေတယ်လို့မွန်လွတ်တော်ကိုယ်စားလှယ်တွေကဝေဖန်ပါတယ်။မွန်ပြည်내လွတ်တော်ရုပ်ဥက္ကဋ္ဌတော်တင်ဤကလွတ်တော်မှာအုပ်ချုပ်ရေးအာဏာမရှိလို့အုပ်ချုပ်ရေးအဖွဲ့ကနေပဲစီစဉ်ဆောင်ရွက်ပေးရမယ်လို့ပြောပါတယ်။
အမတော်လွတ်တော်ကအုပ်ချုပ်ရေးအာဏာရှိပါ။ကျွန်တော်တို့လွတ်တော်တင်ရလာပြီးတော့စီစဉ်ဆောင်ရွက်စီစီမတ်စပါကာရောဆိုအပ်ဆာလို့ပါတကယ်တော့ဆောင်ရရမှာကဆိုအပ်လက်ဖြစ်ပါအောက်ဆောင်ရအာနာကျွန်တော်တို့ရှိပါဘူး
တိုင်ကြားစာတွေမှာလေယာဉ်မြေအရှုပ်ရှင်းပြဿနာတွေတဘာဝပတ်ဝန်းကျင်ထိခိုက်မှုပြဿနာတွေပုဂ္ဂိုလ်ရေးဆိုင်ရာပြဿနာတွေနဲ့တက်ဆိုင်တဲ့အကြောင်းအရာတွေအများစုပါဝင်နေတယ်လို့လွတ်တော်ကိုယ်စားလှယ်တွေကဆက်ပြောပါတယ်တိုင်ကြားစာအတနာခံစာလေလာစစ်စစ်ရေးကော်မတီဥက္ကဋ္ဌဦးအောင်ကျော်သူကတိုင်ကြားစာတွေကိုတစ်လအတွင်းဖြည့်ရှင်းပေးတယ်လို့ပြောပါတယ်
ကျွန်တော်ကပုံမှန်တစ်လဒါပေမဲ့ရေးကြီးအရှုပ်တွေမှာကျွန်တော်ကအဆုံးသတ်စစ်စစ်ပြီးတွေ့ရှိချက်အားလုံးကိုဒီချက်ချက်မှန်မှန်ငငယ်နဲ့ကော်မတီတို့ဆက်လျက်တွေအကြောင်းပြန်ကြားပေးပါရစေမှတ်ချက်နဲ့ကျွန်တော်လက်မှတ်ထိုးတယ်သူမြင့်ကတော့တော်တော်ရုံညံ့ကြရုံပြန်တော်တော်ဦးရတယ်လက်မှတ်နဲ့မှအစိုးရရောက်သွားပါတယ်
ကြည့်ခဲ့တဲ့ဦးသိန်းစိန်အစိုးရပထမအကြိမ်မွန်ပြည်နယ်လွတ်တော်တက်တန်းငန်းနဲ့အတွင်းမှာလူထုတိုင်ကြားလာတဲ့တိုင်ကြားစာစုစုပေါင်း1600ဆောင်ရှိခဲ့ပါတယ်။လွတ်တော်အနေနဲ့အစိုးရနဲ့ညှိနှိုင်းတိုင်ပင်ပြီးတိုင်ကြားစာစုစုပေါင်း390လောက်ကိုဖြည့်ရှင်းပေးနိုင်ခဲ့တယ်လို့ပထမအကြိမ်မွန်ပြည်နယ်လွတ်တော်မှတ်တမ်းဖော်ပြထားချက်အရသိရပါတယ်။မွန်လွတ်တော်ရေးရာကော်မတီမှာကိုယ်စားလှယ်စစ်စစ်ရေးကော်မတီတိုင်းရင်းသားလူမျိုးများရေးရာကော်မတီဥပဒေအကြံပြုစစ်စစ်ရေးကော်မတီပဏာရေးစီမံကိန်းနဲ့စီးပွားရေးကော်မတီတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကော်မတီတိုင်ကြားစာအတနာခံစာများလေ့လာသုံးသပ်စစ်စစ်ရေးကော်မတီဆိုပြီးကော်မတီ6ရက်ဖွဲ့စည်းထားပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမှာကချင်လွတ်လပ်ရေးတပ်မတော် KIA တိုင်းမျိုးသားလူမျိုးရေးတပ်မတော် TNLA ကိုကန့်တပ်မတော်မြေရ MNDAA နဲ့ရခိုင်တပ်မတော် AA တို့စုပေါင်းဖွဲ့စည်းထားတဲ့မြန်မာပြည်မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတပ်ဖွဲ့ဝင်တွေဟာအစိုးရတပ်မတော်ကိုစတင်တိုက်ခိုက်တဲ့အကြောင်းကြေညာလိုက်ပါတယ်လူထုတွေအနေနဲ့လည်းခရီးမသွားဖို့တားမြစ်ထားပါတယ်ဒီအခြေအနေမှာလူထုတွေဘလို့ခံစားနေရလဲဆိုတာကိုအမီကနေစူးစီးထားပြီးတော့ Nam Hom ကနေတင်ဆက်ထားပါတယ
်မြန်မာပြည်မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုနဲ့မြန်မာတပ်မတော်တို့အကြားနှဝင်ဘာလ20ရက်နေ့ကစပြီးဒီနှစ်အထိတိုက်ပွဲတွေအကြောင်းဒေသခံထောင်ချီပြီးတရုတ်ဖက်ချန်းကိုထွက်ပြေးသိမ်းရှောင်နေကြရပါတယ်စစ်ပေးရှောင်သူကိုထွန်းသိမ်းကတော့
ပြစ်ကြခါကြတော့ပြေးကြလဲဒီလိုစဉ်းပြေးကြ
ပြစ်တာကတော့10မိနစ်လောက်ပြစ်လိုက်ရက်သွားလိုက
်ဘောက်ရှောက်တစ်စက်တိုင်းပြစ်တာမှမဟုတ်ရက်လိုက်ပြစ်လိုက်ရက်လိုက်ပြစ်လိုက်ပြစ်နာတော့2ရက်3ရက်ရှိမှုရှိဒီအပေါ်ပေါ်ရေစခန်းတယ်ရေစခန်းပန်းနဲ့ဟိုပေါင်ကုန်းဆင်းတယ
်ဒီဘက်ကတော့စဉ်းပြေးပါတယ်ဒီဘက်ကတရုတ်ဘက်ကကူညီပေးတော့တော့ဘောက်ရေစခန်းဖွင့်ပြတယ်
ပန်းဆိုင်ဖက်ကနေတရုတ်ဖက်ချန်းဝမ်တိန်မြို့ကိုထွက်ပြေးတင်းချောင်လာသူ3000ကျော်ရှိပြီးရာရီသေးတွေနဲ့နေထိုင်နေရတယ်လို့တအန်းပလောင်အမျိုးသမီးဤလွိုင်ကပြောပါတယ
်။တနတ်တွေအသာမျိုးကျရတယ်။ကြောက်တာတော့ခင်မကောင်းလို့ဒီမှာမိသားစုတော့မဟုတ်ဘူး။ဘယ်အမျိုးနဲ့တငယ်ချင်းနဲ့ဒီမှာရွာမှာရောက်သားတွေပဲရှိသေးတယ်။မိမတွေဖွာတယ်ဒီမှာ။ကြောင်းဘူးလည်းမချိုးရဘူး။အလုပ်ကိုကြည့်နေတယ်
တရားငားမိုင်ကုံတွေရေးဆုံမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံထောင်ကနန်းကစစ်ပေးရှောင်နေရပါတယ်။ရှမ်းပြည်နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်စိုက်ကျော်သိန်းပြောပြတာကတော့
ဒီတိုက်ရိုက်ခံချက်ပေါ့နော်။ပါကြလွားပေါ့နော်။ကျွန်တော်ပြည်သူတွေအတွက်ကိုယ်အိမ်မှာငင်းငင်းနေအောင်ကွာ။ဘာလို့လဲဆိုတော့ဒီကိုယ်အိမ်မှာကိုယ်မထောက်တော့ဘူးဆိုရင်မလိုတာအဲ့ပြဿနာတွေရှိလာမှာဆိုလို့ဒီကတော့တိုက်ပွဲမဖြစ်တော့ကောင်းဆုံးပေါ့ဗျာနော်။ဆက်ဆိုင်တဲ့လူတွေအကုန်လုံးကညီနိုင်တိုင်နဲ့ဆွေးနွေးပြီးတော့တိုက်ပွဲမဖြစ်အောင်တော့ပြည်သူတွေဒုက္ခကြုံနိုင်အောင်တော့ဝိုင်းလုပ်ပေးဖို့တော့ကျွန်တော်တို့တိုက်တွန်းချင်တာပေါ့ဗျာနော်။
ဒေသ က်ခံပြည်သူတွေအနေနဲ့လက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပေါ်လာတဲ့သတင်းတွေအပေါ်ချင့်ချိန်စဉ်းစားယုံကြည်ကြဖို့စိုးရိမ်ထိတ်လန့်မှုတွေမလွန်ကဲကြဖို့နဲ့နေအိမ်တွေကိုစွန့်ခွာတိမ်းရှောင်ခြင်းမပြုကြဖို့နိုဝင်ဘာလ23ရက်နေ့ရက်စွဲနဲ့ပြန်ကြားစာတစောင်ကိုမူစေခရိုင်ထွတ်ထွေအုပ်ချုပ်ရေးမှူးဌာနရုံးကနေထုတ်ပြန်ခဲ့ပါတယ်
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်မွန်ပြည်နယ်ကမွန်နိုင်ငံရေးပါတီတွေပေါင်းစည်းဖို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကအကူအညီပံ့ပိုးသွားမယ်လို့ပြောပါတယ်တရုတ်နိုင်ငံပြည်ကင်းအစိုးရအမိန့်ကြောင့်တရုတ်နယ်ဆက်မှာရှိတဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ဆက်ဆံရေးယုံတစ်ခုပြီးခဲ့တဲ့အပတ်ကပိတ်လိုက်ရပါတယ်
တော်ရရှင်တွေခုနဆင်နေခဲ့ကြတာကတော့ကျွန်တော်တို့ BNN ဝိုင်းတို့သားတွေရနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအမီပ
ါ။တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒီလာမယ့်စနေနေ့တိုက်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုနားဆင်ကြည့်ပါခင်ဗျာ။
မာဒီမာအခုတလောကြားနေရတဲ့စိတ်မချမ်းသာစရာတက်ငယ်မတိမ့်မှုလူတက်မှုသတင်းတွေနဲ့ပတ်သက်လို့ဘလို့ကင်လွယ်ကြရင်ကောင်းမလဲဘယ်ပုံပဲနည်းကြိုတင်ကာကွယ်ကြရင်ကောင်းပါမလဲလူလူအကြာပညာပေးလုပ်ငန်းတွေတွင်တွင်ကျဲကျဲဘလို့လှုပ်သွားကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနိုင်ကြတဲ့ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါရှင
်လာမယ့်စနေနေ့တရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာတော်ရရှိမြခင်ဗျာကျွန်တော်တို့ VOA ကိုစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်တချင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လိုရဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့2323822999ဖြစ်ပြီးတော့ fax နံပါတ်ကတော့2323822999ဖြစ်ပါတယ်မြန်မာပြည်ကနေတစင်စာနဲ့ရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA American အတန်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရေးသက်တာမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာကျော်လာပြီနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်ဒီကိုနားဆင်နေရတာပါကျွန်တော်တို့ဒီအစီအစဉ်နဲ့မကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပြီးတော့မှာပါခင်ဗျာ
တူရကီနိုင်ငံဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ရေးဆွေးနွေးပွဲတွေကိုရာယီရဆိုင်ထားဖို့ EU လွှတ်တော်အမတ်တွေကဒီကနေ့တောင်းဆိုလိုက်ကြပါတယ်ပြီးခဲ့တဲ့ဇူလိုင်လကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုအပေါ်တူရကီအစိုးရရဲ့အလွန်အကျွံတုံ့ပြန်လှုပ်ဆောင်မှုကြောင့်လို့ဆိုကြပေမဲ့ EU အဖွဲ့အစိုးရတွေကတော့လိုက်နာဝယ်မရှိပါဘူးမဖြစ်မနေလိုက်နာလှုပ်ဆောင်စရာမလိုတဲ့ဒီဆုံးဖြတ်ချက်ကို EU လွှတ်တော်အမတ်တွေကထောက်ခံမဲ့489မဲကန့်ကွက်မဲ38မဲနဲ့အတည်ပြုလိုက်ကြပါတယ်ဒီအမေရိကန်နိုင်ငံသားကုံသွယ်ဆက်ဆံရေးနဲ့ပတ်သက်ပြီးရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ပြောဆိုထားတာတွေအပေါ်သတိထားစောင့်ကြည့်နေတယ်လို့ကုံသွယ်ရေးဆိုင်ရာတရုတ်ကြီးတန်းတာဝန်ရှိသူဒူးကဗိုဒူးနေမှာဝါရှင်တန်မြို့တော်မှာပြောလိုက်ပါတယ်။တရုတ်နိုင်ငံဟာကုံသွယ်ရေးမှာအသာစီးရဖို့အတွက်တရုတ်ယွမ်ငွေကိုဈေးကစားတယ်ဆိုပြီးမဲဆွယ်စည်းဥမွေတွေအတွင်းထရန့်ကဆွဆွဲထားတာပါ။တရုတ်ဘက်ကတော့ဒီဆွဆွဲချက်ကိုညှင့်ထားပါတယ်။တရုတ်နဲ့ကုံသွယ်တာမှာအမေရိကန်ဘက်ကလူငွေပြနေတာကိုဖျော့ချဖို့တရုတ်ကုန်ပစ္စည်းတွေပေါ်ကုံသွယ်ကွန်တွေတိုးကောက်သွားမယ်လို့လည်းရွေးကောက်ခံသမ္မတကချိန်ချောက်ထားပါတယ်။အင်ဒိုနီးရှားနိုင်ငံမှာမလဲပြန်ကြရင်လို့ဖို့ရှိတဲ့ရုံးဝန်ဆံကဆူဝေးပွဲဒီမှာမပါဘူးကြောက်ဖို့တတိပေးထားတဲ့လက်ကမ်းစာရွက်တွေကိုအင်ဒိုနီးရှားရဲတပ်ဖွဲ့ကအင်ကာနီမှာရရင်ပေါ်ကနေချက်ချပါတယ်နိုင်ငံလုံးကြုံရေးသမရအသွမှုအစိုးရကိုအနှောက်အယှက်ဖြစ်အောင်မလုပ်ကြဖို့လုပ်မယ်ဆိုရင်ထောင်နဲ့တသက်ဒါမှမဟုတ်တေးတန်ချမှတ်ခံရမယ်လို့တတိပေးထားတဲ့လက်ကမ်းစာရွက်တွေကိုချက်ချတာပါဒီကနေ့ဟာအမေရိကန်ပြည်ထောင်စုမှာကျေးဇူးတော်နေ့ဖြစ်ပြီးမိသားစုတွေမိတ်ဆွေတင်ငယ်ချင်းတွေစုဝေးပြီးတော့စားတောက်ကြအလှပြစီတန်းလှလှပွဲတွေအမေရိကန်ဘောလုံးပွဲတွေကိုကြည့်ကြတယ်လို့လူများပြားအတွက်တော့အားလည်းရဲ့ကာလဇီးဝရာသည်စတဲ့ချင်းဖြစ်ပါတယ်။နယူးယောက်မြို့မှာတော့နေ့စဉ်ကျင်းပနေကြကျေးဇူးတော်နေ့အလှပြကားတွေလှည့်လည်ပွဲကိုဒီကနေ့ကျင်းပဖို့ရှိပြီးတဲတွေအပြစ်တင်ထားတဲ့ truck ကားတွေမိုင်းရှာခွေးတွေအပါအဝင်လူညုံရေးတိုးမြင့်ထားတယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။နယူးယောက်ရဲတပ်ဖွဲ့အတွက်ဒီနေ့မှာလူညုံရေးဆိုင်ရာနောက်ထပ်အထူးလှုပ်ဆောင်နေရတာတခုကတော့ယူကော့ကန်သမ္မတဒေါ်နယ်ထရမ့်နေတိုင်းနဲ့အထက်မြင့်အဆောက်အဦကြီးကိုလူညုံရေးပေးရတဲ့ချင်းတွေဖြစ်ပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာခဲ့တာပါခင်ဗျာဒီညဘက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ ဂျိုနာကမ်မင်းဖြစ်ပါတယ်ကျွန်တော်ကတော့အအောင်ပါနိုဝင်ဘာ24ရက်ကြာသပတေးနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းကီလိုမီတာ16.25နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်တွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညခင်းဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.